Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ16ရက်စနေနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190 kHz 1905တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရှင်။ကျမခွန်ညိုပါအခုညနေခင်းအစီညပိုင်းအစီအစဉ်တွေတာဝန်ယူပါမယ
်မင်္ဂလာညချမ်းပါရှင်ဒီကနေ့ညပတ်သတင်းတွေကိုကိုရနိုင်တဲ့ကျမအနောင်လောက်ပြောပြမှာပါရှာထိုးကဖြုတ်ချခံထားတဲ့ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကြီးမရီယိုဗာနိုဗစ်လွတ်တော်ဂျာနာပွဲမှာလာရောက်ထွက်ဆိုနေချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကတွစ်တာကနေသူ့ကိုဝေဖန်တိုက်ခိုက်ခဲ့ပါတယ်အမေရိကန်ကချမှတ်ထားတဲ့ပိတ်ဆို့တန်ခိုးမှုတွေကြောင့်စီးပွားရေးယူရင်းလာတဲ့အီရန်နိုင်ငံမှာလောင်စာစီစဉ်နှုန်းတွေကိုရုတ်တရက်တိုးမြင့်လိုက်တဲ့အပေါ်ဆုတ်ဆိုးသွားတာထွက်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးလိစိတ်ပါဝင်လူနေရပ်ကွက်တချို့တဲကို short တိုက်တုံးခုနှစ်လုံးဒီထက်မနဲ့ဒီကနေ့မနဲ့ကြာရောက်ခဲ့တာကြောင့်အရတားတူထိခိုက်တန်ရာရသွားပါတယ်ဒီလိုသတင်းတွေကြားမှာပါမခွန်ညို
ကောင်းပါပြီရှင်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကအပြန်အလှန်ပြစ်ခတ်မှုတွေနဲ့ပတ်သက်လို့ရခိုင်လက်နက်ကိုင်အဖွဲ့ AA ဘက်က VOE ကိုအခုလိုပြောပါတယ
်ကျွန်တော်စစ်တပ်ကရရသေးတောင်ချုပ်ဖိတ်ကြည့်ခမ936 938 937အဲ့ဒီကြောင်းရင်ထဏချုပ်တွေကိုကျွန်တော်တို့ရခိုင်တပ်တွေဆက်ကနေပြီးတော့ဟိုတတိပြစ်ခတ်မှုတွေလုပ်ခဲ့တာရှိတယ်ဆိုတော့ဘာကြောင့်
အခုလိုပြန်လည်ပြစ်ခတ်မှုတွေအတွက်မှာဒေသခံရွာသားတွေဒဏ်ရာရခဲ့တဲ့အကြောင်းနဲ့အတူစနေနေ့ညတိုင်းနားဆင်ကြရမယ့်ဒုအသံအစီအစဉ်တစ်ဒုတိယပိုင်းမှာတော့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေနားဆင်ကြရမှာပါရှင်ဒီလိုသတင်းတွေမတိုင်ခင်အခုအရင်ဆုံးတော့စနေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင်
ရှာထိုးကဖြုတ်ချခံထားတဲ့ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကြီးမရီယိုဗာနိုဗစ်လွတ်တော်ဂျာနာပွဲမှာလာရောက်ထွက်ဆိုနေချိန်မှာပဲသမ္မတဒေါ်နယ်ထရမ့်က Twitter ကနေသူ့ကိုဝေဖန်တိုက်ခိုက်ခဲ့ပါတယ်။ယူကရိန်းရေးနဲ့ပတ်သက်ပြီးတော့သမ္မတထရမ့်ကိုအရေးယူနိုင်ရေးအောက်လွှတ်တော်ကော်မတီကစုံစမ်းမေးမြန်းနေတဲ့အချိန်မှာအဲ့ဒီလိုရေးသားခဲ့တာလည်းဖြစ်ပါတယ်။မရီယိုဗာနိုဗစ်သွားခဲ့တဲ့နေရာတိုင်းအခြေအနေဆိုသွားသလိုသူအလုပ်ဆောက်လုပ်ခဲ့တဲ့ဆိုမာလီယာမှာဗာရီဖြစ်သွားခဲ့တယ်ဆိုပြီးတော့သမ္မတထရမ့်ကရေးသားခဲ့တာပါ။အဲ့ဒီနောက်ယူကရိန်းသမ္မတဇယ်လန်စကီနဲ့ဒုတိယအကြိမ်ဖုန်းပြောချိန်မှာယူကရိန်းသမ္မတကတန်အမတ်ကြီးယိုဗာနိုဗစ်နဲ့ပတ်သက်ပြီးတော့မနစ်မြွေတဲ့သဘောသူ့ကိုပြောဆိုခဲ့တယ်ဆိုပြီးတော့လည်းတကယ်မဟုတ်တဲ့အချက်ကိုသမ္မတထရမ့်က Twitter မှာရေးသားခဲ့တာပါသမ္မတထရမ့်ရဲ့ Twitter ကအဲ့ဒီလိုရေးသားချက်ဟာလွှတ်တော်ဂျာနာပွဲမှာတက်တဲ့အဖြစ်လာရောက်ထွက်ဆိုနေတဲ့ Miss Yovanovich ကြောက်လန့်တော့အောင်လုပ်တာဖြစ်တယ်လို့အောက်လွှတ်တော်ထောက်လှမ်ရေးကော်မတီဥက္ကဋ္ဌ Adam Schiff ကဝေဖန်မှာပြောဆိုပါတယ်ယူကရိန်းအရေးနဲ့ပတ်သက်ပြီးတော့ဒီမိုကရက်အောက်လွှတ်တော်ကော်မတီကမေးမြန်းတဲ့တက်သေးတွေကိုတက်မှတ်ထောက်မှထိုးနဲ့တက်ခိုက်နေတာမှာအခု Miss Yovanovich ကိုနောက်ဆုံးထားထိုးနဲ့ရေးသားထားတာလည်းဖြစ်ပါတယ်။တက်မှတ်ထောက်ကတော့တက်သေးတွေကိုထိလန့်အောင်သူလုပ်တာမဟုတ်ဘူးဆိုပြီးညင်ဆိုခဲ့တယ်လို့ဒီမိုကရက်တွေဘက်ကပွင့်လင်းမြင်သားမှုမရှိဘူးဆိုပြီးတော့တံပြန်ဆွဆွဲခဲ့ပါတယ်
။ Israel နဲ့ Palestine စစ်သည်ရောအဖွဲ့ Islamic Jihad တို့ကြော်ရင်းနေကပြစ်ခတ်ရဆဲထားပြီမဲ့လေခါဇာမှာရှိတဲ့ဟမတ်စစ်သည်ကြောင့်ဖွဲ့ကိုလေကြောင်းကနေဒီကနေ့မှတိုက်ခိုက်ခဲ့တယ်လို့အစ္စရေးဘက်ကပြောလိုက်ပါတယ်ခါဇာကမ်းရောင်ဒေသကနေအစ္စရေးနယ်မြေထဲကိုဒုံးကျည်20တိုက်ခိုက်ဒုံးကျည်20နဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်အစ္စရေးဘက်ကညာတွင်ချင်းပဲလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ဟမတ်ဘက်ကပြစ်လိုက်တဲ့ဒုံးကျည်တွေကိုတော့သူတို့ရဲ့ဒုံးလက်နက်ရန်ကာကွယ်စနစ်ကဟန်တားနိုင်ခဲ့တယ်ဆိုပြီးတော့အစ္စရေးကဆက်ပြောပါတယ်ပါလက်စတိုင်းစစ်သည်ကြောင့် Islamic Jihad အဖွဲ့နဲ့ Israel ကမှနှစ်ဖက်တင်းမာမှုတွေမြင့်တက်လာခဲ့ပြီးတဲ့နောက်အပြစ်ရဖို့လဲသဘောတူထားတာပါအဲ့နှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေအတွင်း Palestine 34ယောက်တိဆုံသွားခဲ့ပြီးတော့ Israel ဘက်ကတော့ထိခိုက်သေးဆုံးမှုမရှိဘူးလို့ဆိုပါတယ်နေသက်မှာတင်းမာမှုတွေမြင့်တက်ရတာဟာ Israel ဘက်က Islamic Jihad အဖွဲ့ရဲ့ခေါင်းဆောင်ကိုတပ်ပစ်လိုက်တဲ့အတွက်ဒါကိုလက်တုပ်ပြန်ရကနေအခုလိုတင်းမာမှုတွေဖြစ်တာလို့ဆိုပါတယ်ကြာတော်ရင်းနေ့ကလည်း Israel ဘက်ကတိုက်ခိုက်မှုကြောင့်အရသားတွေတိဆုံခဲ့တဲ့ပုံမှာတော့ကုလသမဂ္ဂကပြစ်တင်ရှုတ်ချထားပါတယ်ဂါဇာဒေသမှာအင်အားအကြီးဆုံးကဟမတ်အဖွဲ့ဖြစ်ပြီးတော့အစ္စလာမ်ဂျီဟတ်အဖွဲ့ကတော့ဒုတိယအင်အားအကြီးဆုံးဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့တန်ခါပိတ်ဆို့မှုတွေကြောင့်စီးပွားရေးယိုယွမ်းလာတဲ့အီရန်နိုင်ငံမှာလောင်စာစီစဉ်နှုန်းတွေကိုရုတ်တရက်တိုးမြင့်လိုက်တဲ့အပေါ်စိတ်ဆိုးသောတာထွက်နေကြတဲ့အီရန်ပြည်သူတွေမြို့ငါးမြို့ကလမ်းနေပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။အင်တာနက်အွန်လိုင်းကနေလည်းပြစ်တင်ပြောဆိုမှုတွေတိုးလာနေတာပါ။အစိုးရပိုင်း National Iranian Company ကကြိုတင်သတိမပေးဘဲနဲ့လောင်စာစီစဉ်နှုန်းတွေကိုမနေ့တောက်ကြနေမနေ့အစောပိုင်းမှာပဲ90ရာခိုင်နှုန်းအထိရုတ်တရက်တိုးမြင့်လိုက်တာပါ။အစိုးရကထောက်ပံ့ပေးနေတဲ့လောင်စာစီစဉ်နှုန်းတွေကိုတလီတာ8စင့်ကနေ73စင့်အထိတိုးပြီးတော့တင်မလိုက်တာဖြစ်ပါတယ်။ ခွဲရန်ကြရောင်းချပေးမယ့်အစီအစဉ်တစ်အရာကိုပိုင်ကားဒဇင်အတွက်ဈေးနှုန်းတင်တဲ့တလာကိုလီတာ60ဒါဝယ်ယူခွင့်ရကြမှာဖြစ်ပါတယ်။ခွဲရန်ရတာထက်ပိုပြီးတော့ဝယ်ယူမယ်ဆိုရင်တော့လောင်စာဆီတလီတာကို26စင်အထိပေးကြမှာဖြစ်ပါတယ်။ဈေးနှုန်းအတင်းနဲ့စီရီကိုအခုလိုခွဲရန်ကြဝယ်ယူခွင့်ရမယ်စနစ်တကအီရန်နိုင်ငံထက်ကသုံးပုံသဘောလောက်ရှိတဲ့နွမ်ပါတဲ့ပြည်သူတန်း60ကိုငွေကြေး လာမယ့်ဆယ်အတွင်းငွေကြေးထောက်ပံ့ပေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းအီရန်နိုင်ငံသားအတော်များများကတော့ဒါကိုလက်မခံကြသလိုစီးပွားရေးခက်ခဲနေတဲ့အချိန်မှာသူတို့အပေါ်ပို့ပြီးတော့ဝင်ပြအောင်လုပ်တဲ့လုပ်ရလို့ရှုမြင်နေတာပါ။အီရန်ရဲ့အဓိကဝင်ငွေဘဏ္ဍာဖြစ်တဲ့ယေနန်တင်ပို့မှုအပေါ်အမေရိကန်ကတန်ခတ်ပေးဆိုခဲ့ကြတဲ့အကြောင်းဒီနှစ်ထဲအီရန်ရဲ့စီးပွားရေးကိုးရာ
ကိုလည်းပြန်ပြီးတော့ဆုံးဆင်သွားတဲ့စေကျော်သက်ရဲ့အသက်16နှစ်ရွယ်နတန်နီယယ်ဘဟောဟာတောက်ကြနေနေ့လည်းကဆေးဦးမှာတည်ဆုံးသွားခဲ့ပါတယ်အသက်16နှစ်ရွယ်နတန်နီယယ်ဘဟောဟာတောက်ကြနေနေ့လည်းကဆေးဦးမှာတည်ဆုံးသွားခဲ့ပြီးတော့တည်ဆုံးချိန်မှာတော့သူမိခင်ကဘေးနားမှာရှိနေခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ဘဟောဟာဒီအဲ့ဒီနေ့မှာပဲ16နှစ်ပြည့်တာဖြစ်ပြီးတော့သူကနောက်ဆ ဆိုတာကိုအခုချိန်ထိမသိရသေးဘူးလို့အလီခရိုင်ရဲတပ်ဖွဲ့ရဲ့တင်းမှုတင်ကင်းဌာနရဲတပ်ဖွဲ့ဘူကြီးကန်ဝဂနာကသတင်းတောက်တွေကိုမနေ့ကပြောပါတယ်။ဒါပြင်သူကသူတက်တရတဲ့အကြောင်းကိုလည်းရေးထားတာမရှိဘူးလို့ပြောပါတယ်။ဘာဟောက်ဟာအလီမြို့နဲ့မိုင်50လောက်အကွာမှာရှိတဲ့စင်တာကလရီတမြို့ကဆော့ဂတ်ဂျီအထက်တန်းကျောင်းအပြင်ဘက်မှာပစ်ခတ်ခဲ့တာဖြစ်ပြီးတော့သူဟာပြစ်မှတ်တိတိကျကျမရှိဘဲတွေ့တဲ့သူကိုပစ်ခတ်ခဲ့တာဖြစ်ကြောင်းဒါပြန်သူ့မှာအနိုင်ကျင့်ခံရတာမျိုးတွေလည်းမတွေ့ရဘူးဆိုပြီးတော့ခရိုင်ရဲရာရှိ Alex Villanova ကပြောပါရခင်ဗျာ
ဒီလိုအမေရိကန်တန်ညာတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505တို့ညလိုင်းဒိုမီတာ25 kHz 1183တို့ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင် VOA မြန်မာပိုင်းကနေစနေနေ့ညဖက်နောက်ဆုံးရသတင်းတွေကိုချက်ပြီးတော့တင်ပြနေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးလေစိတ်အပဝင်းလူနေရက်ွက်တချို့တဲကို short တိုက်တုံးခုနှလုံးထက်မနေဒီကနေ့မနေ့10နာရီဝန်းကျင်လောက်မှာကြာရောက်ခဲ့တာကြောင့်အရက်သားတူထိခိုက်ဒဏ်ရာသွားပါတယ်လာရှိုးနမ်တူလမ်ဘေကပညာရေးကောလိပ်အနောက်ဖက်ပြုံးတောင်ဘော်ကနေပြစ်ခတ်ခဲ့တာလို့ဒေသတာဝန်ရှိသူတူရဲ့အပြောကိုကိုးကားပြီးတော့ပြည်တွင်းသတင်းတွေမှာဖော်ပြပါတယ်လာရှိုးမြို့တက်ခတ်ခံရမှုနဲ့ပတ်သက်ပြီးတော့လာရှိုးမြို့ခံတူက VOA ကိုအခုလိုပြောပါတယ်
သမားတို့အစီပေါ်တော့အစီရအေးရောက်ကူမနေတာရောက်ကူမနေတော့လေဖြစ်တာလေရောက်ကူမဝအေးစင်တော်ပြမပေါ်တော့အဲ့လိုမျိုးလက်နဲ့ချင်းနဲ့ပြစ်နေတယ်ပေါ်တော့ပြီးတော့6မိ6မှာလေပေါ်တော့အဲ့လိုမျိုးကြတယ်ပေါ်တော့ပြောတိုင်းကြတာဟိုစစ်ကားတွေတော့မြို့ထဲမှာတွားမိလာနေတာတွေ့တယ်မှာသမားအေးချင်းအစီမရောက်နေတာအင်းမြို့ထဲမှာပဲလေကိုကမြို့ထဲတွားမိတော့ကိုရှိကိုဖြစ်ဖြစ်သွားတာတွေ့တာပေါ်တော့မှစိတ်ထဲမှာမလုံချုံလို့ပဲထန်ဆိုင်ရတာပေါ့နော်။ဟိုဘာပြုတ်စစ်တိနဲ့လေဟိုးပဲလေ။ကိုယ်ခိုင်ကိုယ်ခိုင်ဘက်ကနေဒီဘက်ကနေတစ်ပြေးနဲ့နီးလာတဲ့ခါကျကြောက်တယ်ကြောက်တယ်မှာလား။ဟိုအပြင်လည်းမထွက်ရုံပေါ့နော်။မတွားစိတ်ကြီးခါတိုင်းကမတွားမနိုင်ရုံပေါ့နော်။အဲ့လိုမျိုးဖြစ်နေ။
အဲ့လိုကြောက်ရောက်ခဲ့တဲ့ short တိုက်ဒုံးတွေထက်ကမကွဲသေးတဲ့ဒုံးတွေကိုတော့တာဝန်ရှိသူကသိမ်းယူသွားပါတယ် short တိုက်ဒုံးတွေပြစ်လုခဲ့တဲ့ပြုံးတောင်ပေါ်မှာ short မတိုက်ရသေးတဲ့ဒုံးနှလုံးကိုလည်းတွေးခဲ့ရပြီးတော့တက်မတော်စစ်ကြောင်းနဲ့လုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးတွေလုပ်နေတယ်လို့လည်းဒီကနေ့ထုတ်ပြည်တွင်သတင်းတွေမှာဖော်ပြပါတယ်ဒီကနေ့တက်ခတ်မှုမှာလာရှိုးလေးစိတ်လည်းပါဝင်တာကြောင့်လူရင်ခီးစင်တွေကိုလည်းရန်နာထားပါတယ်
သီရိလင်္ကာနိုင်ငံမှာသမရရွေးကောက်ဖွဲ့ကိုဒီနေ့မှာချင်းပါနေပြီးတော့သီရိလင်္ကာနိုင်ငံသားတွေလည်းဖဲယုံတွေကိုသွားပြီးတော့မဲဖီခဲ့ကြပါတယ်။သမရနေရာအတွက်လွန်ခဲ့တဲ့10နှစ်ကဒီသီရိလင်္ကာတောင်ပိုင်းကသမီးချားသဘုံတွေကိုနေနေတဲ့နေရာမှာသီရိလင်္ကာစစ်တပ်ကိုဦးဆောင်ခဲ့တဲ့ကာကွယ်ဝန်ကြီးဟောင်ကိုတပါရာရာဂျာပါဆာနဲ့သီရိလင်္ကာအစိုးရဖွဲ့ဝန်ကြီးဆာဂျစ် ပရီမာဒါဆာရိုနေရောက်ကျိတ်နယ်ဖြစ်နေကြတယ်ဆိုပြီးတော့နိုင်ငံရေးသမားတွေနဲ့နိုင်ငံရေးကခတ်တွေကပြောကြပါရတယ်။ဒါကြောင့်ဘာဆာကတော့သူနိုင်ရခဲ့တီဗီလင်ကနိုင်ငံရဲ့လုံခြုံရေးကိုပြောင်းလဲတွေလုပ်မယ်ဆိုပြီးတော့ပြောထားပါရတယ်။တီဗီလင်ကနိုင်ငံမှာ IS ပရီမာဒါဆာကတော့ကြီးလက်ဒေသတွေကိုအဓိကမဲဆွယ်စည်းရုံးနေပြီးတော့ခမဲအရာစီစဉ်နေတဲ့ကျောင်းဝတ်စုံတွေအပြင်မြို့သမီးတွေအတွက်လည်းဒီလစဉ်300ပစ္စည်းတွေအထိပါခမဲပေးမယ်ဆိုပြီးမဲဆွယ်စည်းရုံးနေတာကြောင့်အမျိုးသမီးတွေကသူ့ကိုမဲပေးဖို့စိတ်ဝင်စားနေကြပါတယ်။ဒီလင်ကနိုင်ငံအလဲပိုင်းက အန်ဒရာတပူရာခရိုင်မှာတော့မဲပေးဖို့အတွက်မဲရုံကိုသွားနေကြတယ်မော့စလနေစီးရတဲ့ကားစင်ကိုဘသူမှမသိတဲ့လူတစုကပြစ်ခတ်ခဲ့တယ်ဆိုပြီးတော့ရဲတပ်ဖက်ကပြောလိုက်ပြီးထိခိုက်ဒဏ်ရာရတာတော့မရှိဘူးဆိုပြီးတော့မျက်မြင်သက်သေတွေကပြောပါတယ်ခင်ဗျာ။
ပိုလီဗီယာနိုင်ငံမှာရွေးကောက်ပွဲမှတ်သမားမှုတွေရှိခဲ့တဲ့အတွဲဆိုပြီးသတင်းသုံးပတ်ကြာဆန္ဒပြပွဲတွေပေါ်ပေါက်နေတာမှာမနေ့တောက်ကြနေမှာတော့ကိုချာသမားဒေတာမှာသမရာဟောင်းအီဗိုမော်ရစ်ကိုထောက်ခံသူတွေနဲ့ရဲတို့ကြားရုံရင်ဆန်ခါဖြစ်ခဲ့တာကြောင့်လူ၅ဦးထက်မနည်းသေဆုံးသွားပါတယ်။ကြောက်ခဲတွေနဲ့ပြစ်ပေါက်ကြတဲ့ဆန္ဒပြသူတွေကိုရဲတို့ကလည်းမျက်ရုံပေါင်း စကဘာမြို့မှာတောက်ကြနေကဖြစ်ခဲ့တဲ့အဲ့ဒီဖြစ်ကြောင်တေဆုံးသူ၅ဦးထက်မနည်းရှိပြီးတော့ဒဏ်ရာရသူ၃၀ကျော်တယ်လို့ပိုလီဗီယာအစိုးရအမှုစစ်အရာရှိကပြောပါတယ်။ရဲနဲ့စစ်တပ်ကအင်အား၃နှင်းနှင်းခဲ့တဲ့ဒီကိစ္စကိုအစိုးရဖက်ကအရေးပေါ်စုံစမ်းစစ်ဆေးပေးဖို့လဲတောင်းဆိုခဲ့တာပါ။ဆယ်စုနှစ်တွေအတွင်းအဆိုးဆုံးဖြစ်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေချိန်မှာပဲဒီဖြစ Congress ကိုထောက်ခံကြသူတွေကတော့ Lapas El Alto Oruro Cochabamba နဲ့ Santa Cruz Mira မှာဆက်ပြီးတော့ဆန္ဒပြနေကြတာလည်းဖြစ်ပါတယ်
တော်ကြနေကကစားခဲ့တဲ့နိုင်ငံကဘောလုံးပွဲတွေမှာတော့အာဂျင်တီးနားတင်ကဘရာဇီးကိုနိုင်သွားပါတယ်။ထောင်အမေရိကတက်ကနံပါတ်ကြီးနဲ့တင်ဖြစ်တဲ့အာဂျင်တီးနားနဲ့ဘရာဇီးတို့ဆော်ရီယာရီးဗျနိုင်ငံမှာကစားကြတာမှာအာဂျင်တီးနားကတကူးကိုမရှိနဲ့နိုင်သွားတာပါ။အာဂျင်တီးနားအတွက်တလုံးနဲ့တော့နိုင်ကိုကတော့ဘရာဇီးတိုက်ဘာစီလိုနာတိုက်စမူလီယိုနိုမက်ဆီကပယ်နယ်တီကနေတွင်းခဲ့တာပါ။ပထမပိုင်း14မိနစ်မှာအာဂျင်တီးနားကပယ်နယ်တီရတာကိုမက်ဆီကန်နာမှာဘရာဇီးကိုယ်သမားအလက်ဆန်ဘက်ကကာကွယ်နိုင်ခဲ့ပြီးမှပြန်ထွက်လာခဲ့တဲ့ဘောလုံးကိုမက်ဆီကပဲပိတ်ပြီးတော့သွင်းသွားခဲ့တာကြောင့်အာဂျင်တီးနားအသင်းကိုရသွားတာပါဒီအာဂျင်တီးနားအသင်းပယ်နယ်တီမရခင်မှာဘရာဇီးဘက်ကပယ်နယ်တီရင်ရခဲ့ပြီးမှမက်ဆီတိုက်စစ်မှုဂျေဇုစ်ကန်နာပြီးထွက်သွားလို့ဘရာဇီးအသင်းကိုမရခဲ့ပါဘူးနောက်ပိုင်းမှာတော့နှစ်ဖက်စလုံးကိုမသွင်းနိုင်တဲ့အတွက်အာဂျင်တီးနားတင်ကတကူကိုမရှိနဲ့နိုင်သွားခဲ့တာပါ2020ခြေစစ်ပွဲတွေမှာတော့အီတလီကဘော့စနီးယားကို3ဂိုးကိုမရှိစပိန်ကမော်တာကို9ဂိုးကိုမရှိဆွီဒင်ကရိုမေးနီးယားကို9ဂိုးကိုမရှိဒိန်းမတ်ကဂျီဘော့ထာကို6ဂိုးကိုမရှိဆွစ်ဇာလန်ကဂျော်ဂျီယာကို2ဂိုးကိုမရှိနဲ့နိုင်သွားခဲ့ပြီးတော့အမေရိကန်ပြည်ထောင်စုမှာကစားတဲ့ပွဲမှာတော့အမေရိကန်ကကနေဒါကို4ဂိုးတကူနဲ့နိုင်သွားခဲ့ပါတယ်ခင်ဗျာ
စနေညဘက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ပြောပြသွားတာပါရှင်။အခုရခိုင်ပြည်နယ်တဲကအပြစ်ခတ်သတင်းတစ်ပုဒ်ကိုပြောပြပေးပါမယ်။ရသေးတော်မြို့နယ်ထဲမှာအခြေချထားတဲ့အစိုးရစစ်တပ်တပ်ရင်း3ခုကိုရခိုင်လက်နက်ကိုင် AA အဖွဲ့ကမနေ့ကပြစ်ခတ်မှုဟာသတိပေးရုံသာဖြစ်တယ်လို့ AA အဖွဲ့ရဲ့ပြောခွင့်ရကပြောပါတယ်။အဲ့ဒီနောက်အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားပြီးအနာကကြေးရွာအရသားတွေထိခိုက်ဒဏ်ရာရခဲ့ကြတဲ့အကြောင်းကိုတော့ VOA သတင်းတောက်ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းရတိတောင်မြို့မှာအခြေချတာလေမြမစစ်တပ်ဖွဲ့ကတိုက်ရင်3ခုကိုမနေ့ကတောက်ကြနေညနေ 7:00 နာရီလောက်မှာ AA ဖွဲ့ကလက်နက်ကြီးတွေနဲ့စက်တင်ပစ်ခတ်ခဲ့တာကြောင့်တနေ့အဲ4နာရီကြာပြန်လည်ပစ်ခတ်မှုဖြစ်ပေါ်ခဲ့ပါတယ်မြမတပ်တွေဖက်ကမကြာခဏဆိုလိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလုပ်နေတဲ့အတွက် AA တပ်ဖွဲ့ကခုလိုတုံ့ပြန်တတိပေးရတာဖြစ်တယ်လို့ AA ပြောခွင့်ရခိုင်ဒုခကပြောပါတယ
်ဒီမနေ့ကဒီနိုဝင်ဘာလ15ရက်ဒီညမှာညစစ်တပ်ရိုင်းမှာပေါ့နော်ဒီကမာစစ်တပ်ရဲ့ဗတိတောင်ရှိစိတ်ကြီးခမား936 938 938အဲ့ဒီတိုင်းရင်းဆိုင်နယ်ရှိသူကိုကျွန်တော်တို့ကခန့်တက်ဖို့ဆက်ကနေပြီးတော့ဟိုတတိပိပစ်ခတ်မှုတွေလုပ်ခဲ့တာရှိတယ်ဆိုတော့ဒါကြောင့်ဟိုတတိပိပစ်ခတ်မှုတွေလည်းရတယ်လို့ဆိုလို့ရှိရင်ဒီကမာစစ်တပ်ဟာဒီတိုင်းရင်းဆိုင်နယ်ရှိသူကနေပြီးတော့မှလက်နေကြီးတွေနဲ့ဒါမရှင်းမရှင်းရန်ကားပစ်ခတ်မှုတွေကိုနော်ဒီရဲ့ပိုင်းတွေမှာပို့ပြီးတော့လုပ်လာတဲ့အတွက်ကြောင့်လို့ကျွန်တော်တို့ဘက်ကလည်းအဲတာမန်တတိပိပစ်ခတ်မှုတွေကိုလောက်ဆောင်ပြရတာဖြစ်တယ်ကြာခေတ်ကျဆုံးမှုကတော့ဟိုအသေးစိတ်ကမတိရသေးဘူးကြာဆိုတော့ကျွန်တော်တို့လည်းဟိုဆက်ပြီးတော့စုံစမ်းနေရှိပြီးရှိသေးတယ် เออเพื่อการพิจารณาได้ไม่จำเป็นเลยสุดท้ายเพื่อการเราไม่ได้ต้องไหนเราที่เจริญนี่น่าต้องไหนหนึ่งก็พิจารณาพิจารณาลูกขันดูข้าก็สบายไปเลยโอ้ไอ้ที่เจริญเพื่อการปฏิบัติพิจารณาก็โอ้เช่นว่าโอ้ได้ไม่จำเป็นเนาะเจริญเพื่อปฏิบัติพิจารณาแล้วก็เลยได้สุดท้ายประมาณสิบกว่าปีก็โอ้ดูดีโอ้ยาเอาจากว่าเนาะมันเลยมองเลยอะไรอย่างต้องไหนอะไรที่อย่างดูดีดูดีสักครั้งเดียวในวิดีโอแล้วไม่จีบเลยเนี่ยนะ
โอ้เอริอันนี้มาตัวก็คงยังทำที่ข้างนู้นอยู่แต่ยังลงเล็กๆเลยนะก็จะเนื้อเราเคยเรียนแล้วก็จะเนื้อเราเอ่อเสียดีก็เสียงนั้นเรียนรู้ชีวิตเลยคุณลูกที่ข้าแข็งแรงไหมเนี่ยเอ้ยพูดกับที่ไรเลยเล่นอะไรจีด้วยฮะสุดท้ายสักแค่ไหนสิมันที่เป็นต้องวันจริงอ่ะจีด้วยก็ต่อที่เดียวเนี่ยมาจับเพื่อการเปลี่ยนเปลี่ยวอะไรเอาไปแต่งสถานะชอบเปลี่ยวคนอยากบุ๋มจีวินโซก็
อ๋อแต่เขาวันใดก็ไม่เข้าบ้างอืออ้ยจะดีจังเลยดีจังเลยชีวิตมาที่ลุงจะเสียเท่าหรอกว่าวิจารณ์มาเพราะกว่าดีตรงกว่าดีตรงไอ้กว่าดีตรงงานตรงนี้อะไรช่วยได้ตรงนี้ใช่ไหมตรงนี้นั่นเด็กกว่าดีตรงนี้อะไรนั่นเด็กกามาตัวจะได้เด็กตรงนี้อ่ะไอ้เส้นเราไม่จำเป็นเลยไอ้นามาฮะล่ะโอ้ยว่าไม่ว่าชีวิตไอ้นามาเนาะฮะล่ะอ๋อนั่นเราดูสิเนี่ยนั่นเราดูสิว่าที่ว่าของไอ้นามาจารุน้องจะขายเนาะ
ดีนะชาวนาแทนอะไรก็ดีอ่ะประตูเปิดสุดาก็ดีชามันดีอ่ะเป็นเนี่ยนั่นแค่เดือนแรกที่ขาดอะไรเจ้าแต่ไปที่บริเวณนี้ประมาณยี่สิบวันมาอยากได้ที่ใครมือเรียกชิดตัวเข้าไปเลยมาดูที่เจ้าเอาชาวอินโมอุโมงยาเอกาชินิโกคุลูจบจ้าไปเลยแต่เมื่อวันที่สี่ว่ามันสนุกอ่ะตั้งแต่ชินิโกเราเล่นมาปกติเราไปเดินทางตัวเราเฮ้ยเฮ้ยว่าเราเดินทางคุ้มเลยเดี๋ยวเอริสิเจ้าดูคุณดูดีป่ะ
เขาพูดว่าเด็กจ๋าเด็กอันนี้เขาอยากจะอยากทำอะไรสิอ๋อไม่ต้องพูดอะไรหรอกมาเจอกันที่นี่ก็ได้แล้วสิใช่ไหมรอตอนนี้เรื่องจีวารีก็เด็กๆแข่งกันรอเจ้าเล่นนี่จะเป็นเรื่องจีวารีก็ทั่วไปนี่จะไปเลยที่พิการมือเรียนไม่ใช่บอกเองมันเองก็นี่เลยไปมาเลยจะได้ทำอยู่ในเนี่ยมีอุ้มอยู่ในเดี๋ยวมาตอนนี้เออพูดจะได้พูดในพิบอกเองวิเจ้าตัวมือเนี่ยตัวเด็กเป็นจีวารีแต่ฉันนี่น่าอยากก็เด็กๆแข่งกันรอตั้มรอเพื่อการเพิ่มสิ่ Sibishang Uye Hale, Yakan Gayan Munizumia Seyung Arisia Sidaya, Kwanadong Mibashi Nevi, Ayada de Sondu, Tika Daya Dudene, Nafet Pansi Sise Kanya Dudele, Nyabia Shinevale.
Dorashinashin, Yakan Pinega Ticket Pietanari Adre, I see Chi Nangaraga Tayayoma, Gambia Nanga, Dinda Jemabe, Tiaswe like Depo, Nanga and Jomanyagaba, Abigate Zavare. လူခွေချူဖောက်မှုဆွဆွဲချက်တွေအထူးသဖြင့်ရခိုင်ပြည်နယ်ကပြည်ထနာရီကြောင့်မြန်မာနိုင်ငံဟာနိုင်ငံတကာဆက်ဆံရေးမှာအရေးနှိမ်လာနေပါပြီလားနိုင်ငံတကာဖိအားတွေကတပ်မှန်ဆက်ဆံရေးမှာနောက်ဆက်တွဲဘယ်လိုအကျိုးဆက်တွေကြုံရနိုင်မှာလဲဆိုတာတွေကို ဗျူရဲ့အီးမေးလ်လိပ်စာ burnies@voenews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်
မကြခင်ထုတ်လွှင့်ပေးရမယ့်တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ဖို့ထပ်မံနှိုးဆော်ပါတယ်။စောင့်မျှော်နားဆင်ကြဖို့ကိုလည်းဖိတ်ခေါ်ပါတယ်ရှင်။အခုတို့အတန်ကဏ္ဍကိုထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ဒီကဏ္ဍကတော့မြန်မာနိုင်ငံတိုင်းရင်းသားဒေသတွေကစိတ်ဝင်စားစရာဖြစ်ပျက်တွေကို Frontier မြန်မာသတင်းမီဒီယာကနေပြီးတော့တင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်ဒိုးအတန်ပတ်စင်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျွန်မကတော့ဇာနီပါရခိုင်ပြည်နယ်ကဒေသတချို့မှာအခုချိန်ထိမိုဘိုင်းအင်တာနက်ပြတ်တောက်မှုဟာရခိုင်ပြည်သူအများအပြားကိုပြင်ပလောကနဲ့ခြားနားစေလျက်ရှိပါတယ်အထောက်အကူပြုဖွဲ့တွေဟာအခုညီလိုအပ်နေတဲ့သူတွေနဲ့ဆက်သွယ်လုပ်ဖို့ကန့်သတ်ခံရရသလိုသတင်းဌာနတွေအနေနဲ့သတင်းချက်လက်တွေကိုအချိန်နဲ့တပြေးညီတင
စစ်ပွဲအတွင်းကပြည်မဲ့အရသားတွေကဘလို့ထိခိုက်စေနိုင်တယ်လဲဆိုတာကိုမိတ်ဖက်မီဒီယာဖြစ်တဲ့ Frontier မြန်မာနဲ့ဒိုးတန်တို့ကဒီတစ်ပတ်မှာရှာဖွေတင်ဆက်ထားပါတယ်။ဒီဆောင်မှပြည်စုံကို Frontier မြန်မာကသတင်းထောက်ကျော်လင်းထုံးကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။
ဒီခိုင်းပြီးနေမြို့နယ်ရှင်းမြို့နယ်မှာအင်တာနက်စတင်ဖြတ်တောက်လိုက်ချိန်ကလေးကသတင်းလိုက်ယူရတာအခက်အခဲတွေဖြစ်ပေါ်ခဲ့တာ
ပါ။နောက်ဆက်နေလဲကတော့ဒီကျွန်တော်တို့သတင်းလိုက်ယူနိုင်မှုတွေကတန်းကြာမှုရှိလာတယ်။ဒီအခုချိန်ဒီတိုက်ပွဲတွေမှာတက်တဲ့သတင်းတွေလိုက်ယူတဲ့နေရာမှာပေါ့
။ဒါကတော့စစ်တွေအခြေစိုက် Development Media Group သတင်း website က editor တူဖြစ်သူကိုထွန်းအောင်ရဲ့ပြောကြားချက်ပဲဖြစ်ပါတယ်။စစ်ဘေးလန်ခံနေရတဲ့ဒီပြည်နယ်မှာအင်တာနက်မရှိတဲ့အချိန်ကစပြီးသတင်းတွေဟာခီးတယ်တင်ဘတ်ကားလိုင်းတွေကတဆင့်တင်ပို့လာတဲ့အချိန်တွေဖြစ်လာတယ်လို့သူကဆိုပါတယ်။တိုက်ပွဲဖြစ်ပွားတဲ့အချိန်တွေမှာဆိုရင်လမ်းခီးမှာစစ်ဆေးမှုတွေရှိတတ်တာ၊လမ်းပိတ်ဆို့ထားတတ်တာတွေကြောင့်တရင်တွေဟာနိုင်ပေါင်းများစွာဒါမှမဟုတ်ရက်နဲ့တောင်ချီပြီးကြံ့ကြံ့မှုမျိုးတွေကြုံလာရပါတယ်။အစိုးရဟာအင်တာနက်ဖြတ်တောက်မှုကိုရခိုင်ပြည်နယ်အတွင်းကမြို့နယ်ရှင်းမြို့နယ်နဲ့ချင်းပြည်နယ်ကပလောဝမြို့နယ်တို့မှာရုတ်တရက်ဆိုသလိုချမှတ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။ယခုချိန်မှာဆိုရင်တော့ဒီလိုအင်တာနက်ဖြတ်တောက်မှုက၄လကျော်ကြာမြင့်ခဲ့ပြီလည်းဖြစ်ပါတယ်။အင်တာနက်ဖြတ်တောက်မှုကြောင့်ရခိုင်ပြည်နယ်အတွင်းကပြည်သူတွေစီးပွားရေးလုပ်ငန်းတွေအဖွဲ့အစည်းတွေနဲ့သတင်းဌာနတွေကအခက်အခဲများစွာကြုံတွေ့ခဲ့ရစေပါတယ်။မူလစတင်တတ်မှတ်ခဲ့တဲ့မြို့နယ်ကိုမြို့နယ်အနက်ကအချို့ကိုအင်တာနက်ပြန်အသုံးပြုခွင့်ပေးထားပြီးဖြစ်ပေမဲ့ကြောက်တော်၊မြောက်ဦး၊မင်းမြားနဲ့ပုံနေကျွတ်မြို့နယ်တွေမှာတော့ဆက်လက်ဖြတ်တောက်ခံရစေဖြစ်ပါတယ်။ယခုလိုအင်တာနက်အမှောင်ချတာဟာရခိုင်တပ်တော် AA ရဲ့စစ်ဖက်ဆိုင်ရာထောက်လှမ်းမှုတွေကိုအဟန္တာဖြစ်စေတဲ့နည်းဗျူဟာတရက်အဖြစ်မြမတက်မတော်ကအသုံးချခြင်းဖြစ်တယ်လို့ကိုထွန်းအောင်ကယုံကြည်ပါတယ်။ဒါပေမဲ့ဒီနည်းဗျူဟာရဲ့အကျိုးဆက်အဖြစ်ရခိုင်ပြည်သူထောင်ပေါင်းများစွာတို့ကသတင်းချက်လက်အမှောင်ချခံဘဝကိုသွတ်သင်းခံနေကြရပါတယ်။ DMG သတင်းဌာနရဲ့လုံရည်ကိုင်းရှိတဲ့သတင်းတောက်တွေဟာဆိုအင်တာနက်ဖြတ်တောက်ခံထားတဲ့မြို့နယ်တွေမှာသတင်းလိုက်ယူကြတဲ့အခါသူတို့လိုက်ယူထားတဲ့သတင်းတွေနဲ့သတင်းတပ်ပုံတွေကို CD တွေတွေထုတ်ပြီးနောက်တတိနနဆောဆောထွက်မဲ့ line ကနဲ့စစ်တွေမှာရှိတဲ့သတင်းကန်းကိုရအောင်ပို့ကြရပါတယ်။ဥဆံမျက်ရှိကတော့အင်တာနက်မတင်ကြခင်ခေတ်ကသတင်းပေးပို့ရတဲ့နီးနာတွေကိုမစိမ့်တဲ့သူပါ။အသက်46နှစ်ရှိပြီဖြစ်တဲ့သူကအပတ်စဉ်ထုတ်ရခိုင်ပြည်နယ်လွှတ်တော်သတင်းချာနယ်ရဲ့တိဖြတ်ရေးပိုင်းရောသတင်းလိုက်ယူမှုပိုင်းကိုပါတာဝန်တွဲယူပြီးလုတ်ကင်နေသူဖြစ်ပါတယ်။ပြည်သူအများစုဖုန်းလိုင်းတွေကိုလမ်းလမ်းမမီသေးချိန်2014ခုနှစ်မတိုင်မီကာလကလေးကသူ့အနေနဲ့ဒီလိုသတင်းပေးပို့မှုနီးနာတွေကိုအသုံးပြုခဲ့ရဘူးတာပ
ါကျွန်တော်တို့အဲ့ဒီအချိန်တုန်းကကြာတော့မီဒီယာကတိတ်ပြီးတော့မှမကြည့်ပြန်သေးဘူးလေအင်တာနက်တွေကလည်းအခုလိုမျိုးအဆင်ပြေဘူးဟိုသတင်းတို့တွေဆိုရင်တော့ကျိုးဖုန်းနဲ့ဆက်တယ်နောက်တို့က fax တွေအသုံးပြုတယ်အဲ့လိုပဲအပြန်အလှန်မေးကြတော့ကြတာပေါ့အဲ့ဓာတ်ပုံတွေပါလေလိုတယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကဟိုစီမားတစ်ခါနေတာမှုအဲ့ဒီတတိယဓာတ်ပုံတွေကိုလူချုံနေနေပဲဟိုမှာပြီးတော့မှတောင်းရတာပေါ့
တခြားသူတွေအနေနဲ့ကလည်းအခုလိုအင်တာနက်ဖြတ်တောက်ခံမှုပေါ့ပေါ့ပေါ့တနာစဉ်းစားတာမျိုးမရှိပါဘူးနရင်ဂျရာသတင်းချာနယ်မှာလောက်ကင်လျက်ရှိတဲ့သတင်းတောက်ကိုသိန်းစောဟာလည်းသူ့ရဲ့သတင်းကမ်းမှာအလားတူဝင်ကြုံတွေ့နေရတဲ့အခြေအနေပေါ့မချင်မရဲဖြစ်လျက်ရှိပါတယ
်ဆိုတော့ကျွန်တော်တို့ဒီအခုအင်တာနက်ဖြတ်တောက်သွားတဲ့နောက်ပိုင်းမှာကျွန်တော်တို့သတင်းလမ်းရတာအဆင်မပြေတော့ဘူးဘယ်လိုအဆင်မပြေတော့ဘူးဆိုတော့ဆိုရှယ်မီဒီယာ Facebook တွေနဲ့တိတ်တုံးများတော့လေသူတို့ဟာဒီဖက်ကလူတွေကြတော့ဆက်တော့ကျွန်တော်တို့ဖုန်းနံပါတ်တွေလိုက်ရှာရတာမလို့ဘူးဖြစ်နေတယ်အဆင်မပြေတဲ့အဆင်မပြေတော့တရင်တဘိုးရေးဖို့အတွက်ကိုတနေကုန်ဒီလိုကုန်နဲ့ဖုန်းနံပါတ်တွေလိုင်းရင်ဒီလိုကုန်နဲ့
ဖုန်းတော့တာပေါ့
ဒီကုန်တော့အားရှိတယ်တချို့ဟာတွေဆိုလို့ရှိရင်ဘယ်ကနေချင်းတင်ပေးရမယ်တရင်တွေဆိုလို့ရှိရင်ဒီနေ့မတန်နိုင်တော့ဘူးအဲ့လိုတကယ်လို့ဂျုံရပါတယ
် DMG ဖို့မှာတော့တရင်တွေကိုတိတိကျကျမှန်မှန်ကန်ကန်နဲ့အတင်းဆောင်မရှိတင်ဆက်နိုင်မှုကတော်လေးအရေးပါပါတယ်အားကြောင့်လဲဆိုတော့သူတို့ရဲ့ editor ချုပ်ဖြစ်သူကိုအောင်မန်ဦးကိုအာဏာပိုင်တွေကလိုက်လံဖမ်းဆီးနေတယ်လို့သတင်းဌာနရဲ့ဖော်ပြချက်တွေကိုလည်းအချိန်ပြည့်စောင့်ကြည့်ခံနေရလို့ဖြစ်ပါတယ်။ယခုနှစ်မေလ3ရက်နေ့မှာအာဏာပိုင်တွေကကိုအောင်မန်ဦးကိုမတရားသိဥပဒေနဲ့အမှုဖွင့်ထားပါတယ်။သတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်သူဦးမြင့်ကျော်ကတော့သတင်းမှောင်ချခံထားခြင်းရဲ့ဆိုးရွားတဲ့အကျိုးဆက်အဖြစ်တာမန်အရသာပြည်သူတွေကအချိန်နဲ့တပြေးညီသတင်းများသိရှိပိုင်ခွင့်ကိုအမှောင်ချခံထားကြအောင်ပြောကြပါတယ်။
ကျွန်တော်ကလည်းဒီသတင်းကိုဒီဖေဖော်ဝါရီလတို့ဒီတယ်လီဖုန်းတို့အင်တာနက်ကနေပြီးကိုအင်လန်သူတို့ဟိုမရတော့ပြိတ်သွားတဲ့ဆိုင်ပြန်အားချင်းဟိုဒီခါလေးမှာတချို့တော့သတင်းတွေကသူတို့ရဲ့လူမှုရေးပေါ်တော့သူတို့ရဲ့လုပ်ငန်းတွေသူတို့ရဲ့စီးပွားရေးတွေကိုသိရမှုရှိတဲ့ဟာနိုင်ရှိတယ်နော်ဒေတာတွေလည်းဟိုဘာတွေဖြစ်နေလဲဆိုတာသိမှတောင်းရင်သူတို့ရဲ့နေ့စဉ်သူလုံးလုံးရဲ့ပညာရေးလူမှုရေးအဲ့လိုသိစာတွေမှာပြန်ပြီးတော့သူတို့ဒီ information တွေချက်လက်ကိုပြန်ပြီးတော့တုံ့ပြန်နေကြတော့ဆိုတော့အဲ့ဒါကြီးအဲ့ဒီဟာတွေမှာလည်းသူတို့သိကြနိုင်တော့ဘောနော်အဲ့ဒါတော့ ဟိုစာရေးလုပ်ကြည့်ပါကြည့်တော့ပို့ပြီးပြနိုင်တယ်တိုးတော့ဒီကိစ္စမျိုးရှိတယ်ဆိုတော့ဟိုပြောနိုင်တယ်ပေါ့ဘယ်လောက်တက်ခဲ့တယ်ဆိုတော့တကယ်ကောင်းကြည့်မှာတော့ပြကြပြောနိုင်တယ်ပေါ့
တမရော်ရဲ့ပြောရေးဆိုခွင့်ရဘုံမှုချုပ်ဇော်မင်းထွန်းကတော့ရခိုင်နဲ့ဗမာပြည်သူများကြားဆိုရှယ်မီဒီယာကတဆင့်လူမျိုးရေးခွဲခြားမှုနဲ့အမုန်းစကားတွေပြန်ပွားမဲ့အန္တရာယ်ကိုကာကွယ်ဖို့အတွက်အခုလိုအင်တာနက်ချက်တောက်ရခြင်းဖြစ်တယ်လို့ EAOD သတင်းဌာနကပြောကြားခဲ့မှုပါတယ်စစ်တွေအခြေစိုက် REC အဖွဲ့ရဲ့အတွင်းရင်းမှုဖြစ်သူဦးစိုးစောထွန်းကတော့ဒီလိုအင်တာနက်အမောင်ချထားရုံနဲ့အမုန်းစကားတွေကိုကာကွယ်နိုင်စွမ်းမရှိဘူးလို့ယုံကြည်ပါတယ်
ကျွန်တော်ပြောတာတစ်ခုကဘာလဲဆိုတော့သူတို့စစ်တပ်ကလှုပ်ရှားမှုတွေကိုလုံခြုံစေခြင်းနဲ့နောက်တစ်ခုကတော့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့တခုခုမှာရွေးနေတဲ့ကိစ္စတွေပေါ်မှာထိခြားစေခြင်းနဲ့ပြည်မတည်စေခြင်းမှုဒါနောက်တစ်ခုကနောက်တစ်ချက်ကဘာရှိလဲဆိုတော့အနေနဲ့ social media ကိုအသုံးပြုပြီးတော့တပိုင်းဆိုင်ရာသတင်းချက်လက်ခုံများနေရရှိအောင်လုပ်မှုတွေသူတို့ရဲ့အမှန်ကန်နေနေကဒီကခံနေတဲ့ဆက်တွေ့ရတယ်သူတို့ဌာနချုပ်နဲ့တရင်တပ်ဖွဲ့ရဲ့ကြားတရင်အချက်လက်အပေးယူလှုပ်ဆောင်မှုတွေကိုတမရော်ကဖျက်တောက်ခြင်းနဲ့ဒီသုံးခုကိုကျွန်တော်တို့မြင်တယ်
။ဝန်လက်ဖောင်ဒေးရှင်းရဲ့တည်ထောင်သူဖြစ်တဲ့ကိုခိုင်ကောင်းဆန်ကတော့အင်တာနက်ဖျက်တောက်လိုက်ခြင်းအဖြစ်စပေးရှောင်နေရတဲ့ပြည်သူတွေရဲ့ဒုက္ခဟာပုံမိုဆိုးဝါးလာစေတယ်လို့မှတ်ချက်ပြုခဲ့ပါတယ်။မြောင်းမြို့နယ်မှာရှိတဲ့တင်ယူစခန်းဟာစပေးတဲ့ပြည်သူ3000ကျော်လောက်ခိုလုံနေတဲ့အကြီးဆုံးစခန်းတစ်ခုလို့ဆိုရမှာပါ။ဒီစခန်းရဲ့စီမံခန့်ခွဲရေးကော်မတီမှာကမကထာပြုဦးဆောင်သူဖြစ်တဲ့ဦးစိုးနိုင်ကတော့အင်တာနက်ဖြတ်တောက်မှုစတင်ခဲ့ချိန်ကနေမျက်မှောက်ကာလအထိစခန်းမှာကူညီထောက်ပံ့မှုတွေဟာတစတစလျော့ဆင်းသွားတယ်လို့ဆိုပါတယ်အင်တာနက်အမောင်ချထားလိုက်ခြင်းအဖြစ်ရခိုင်ကကဘာလက်ခီးသွားတွေနဲ့စီကားခဲ့တဲ့တမိုင်းဝင်ရှေးဟောင်းဝင်တွေစုဝေးရာမြောက်မြို့ကိုတောင်ချက်ကက်သွားစီပါတယ်။မြောက်မြို့ကလူငယ်တွေဟာသူတို့အင်တာနက်သုံးနေတဲ့အခါ Wi-Fi ရတဲ့ဟိုတယ်ကြီးတွေမှာအေးအေးတစ်ခါကိုဈေးကြီးကြီးနဲ့ပေးဝယ်တောက်ကသုံးကြပါတယ်။အင်တာနက်သုံးပြီးသွားတဲ့အခါမှာတော့သူတို့ရလာတဲ့ Wi-Fi password လေးတွေကိုအခြားမိတ်ဆွေတွေကိုမျှဝေပေးကြပါတယ်။အဲ့ဒီလိုနဲ့နေဝင်ဖြိုးဖျက်အချိန်တွေရောက်ရင်ဟိုတယ်ကြီးတွေနားမှာလူငယ်လူရယ်တွေဟာ mobile phone လေးတွေကိုစီနဲ့အင်တာနက်သုံးခွင့်ရကြပါတယ်။လူငယ်တယောက်ကတော့သူတို့မြို့ရဲ့အစုံတောင်ကုန်းတစ်ခုပေါ်မှာအင်တာနက်အနှဲငယ်မိတဲ့နေရာလေးတစ်ခုရှိကြောင်းပြောပြလာပါတယ်။အင်တာနက်အမောင်ချထားခြင်းဟာအစိုးရရဲ့မူလရည်ရွယ်ချက်ကိုအထမမြောက်နိုင်စေတဲ့အပြင်လက်နက်ကိုင်ပဋိပက္ခတွေပုံမှုဆိုးဝါးလာပြီးတော့အပြစ်မဲ့တဲ့ပြည်သူတွေမှာထိခိုက်နစ်နာမှုတွေပုံမှုရှိလာတယ်လို့ကိုခိုင်ကောင်းဆန်ကမှတ်ချက်ပြုခဲ့ပါတယ်
။ပိတ်တဲ့လူကထားတာ right to information ပေါ့ကျွန်တော်တို့ဒီလူတွေမှာဒီသတင်းချက်လက်ရပ်ပတ်ခွင့်ဆိုတာဒါမရဘူးပိတ်ပင်ရှိခံရတယ်ဆိုရင်ဒါလူခွင့်ရရှိုးပေါက်တာပဲဆိုတာကိုသိဖို့လိုတာပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ထင်နေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာမှသတင်းတောက်ကျော်လင်းထွန်းဇာနီနဲ့ဂျရက်ကြောင်နေလို့ဖြစ်ပါတယ်အဖက်စင်ကြာသပတေးနေ့တိုင်းတင်ဆက်ပေးနေတဲ့ဒိုးအတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ American တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်ဒီမှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတူတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင
်ဒုအတန်စီစဉ်ကိုအပတ်စဉ်စနေနေ့ညနဲ့တနင်္ဂနွေမနေ့ခင်တိုင်းမှာနားဆင်နိုင်ကြပါတယ်ရှင်ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တိတ်တချင်းတွေတောင်းယူလို့တဲ့ဆိုရင်စာလိုက်လိစာ VOA American အတန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုဖြစ်စေ email လိစာ bamis@voanews.com ကိုဖြစ်စေစာရေးသားပေးပို့ဆက်သွယ်နိုင်ကြပါတယ်ရှင်တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရင်တော့တယ်လီဖုန်းနံပါတ်က12923255554ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတူစက်ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတူမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်နိုဝင်ဘာလ16ရက်စနေနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19ကီလိုဟတ်15953ညလိုင်းဒိုမီတာ25ကီလိုဟတ်11803ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 1595အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ကြတဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့စနေညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုနားဆင်ကြရမှာပါ။စီစဉ်သူကိုအောင်လွေဦးနဲ့တူထုတ်လုပ်ရေးမှုကိုရန်နိုင်တို့ရဲ့တိုက်ရိုက်လေးလိုင်းကိုစားလိုက်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာဒီနေ့တရက်လေးလိုင်းစီစဉ်မှာတော့မြန်မာနိုင်ငံပေါ်နိုင်ငံတကာဥပဒေနဲ့အရေးယူဖို့ခြေလှမ်းပြင်လာရတဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးသွားမှာပါမြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့အထူးသဖြင့်ရခိုင်ပြည်နယ်မှာလူ့ခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ဖြစ်ခဲ့တဲ့ဆိုတဲ့ဆွဲချက်တွေနဲ့ဒီတစ်ပတ်ထဲမှာပဲ ICC နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကတရားလိုလုပ်ပြီးတော့တရားစွဲလိုက်တာရှိတယ်လို့ပဲဒီနိုင်ငံတကာရာဇဝတ်ခွင့်ရုံး ICC ကလည်းမြန်မာနိုင်ငံကအဖွဲ့ဝင်မဟုတ်သင့်တဲ့အောင်ဒီဘင်္ဂလားဒေ့ရှ်နိုင်ငံကငါအဖွဲ့ဝင်ဖြစ်တဲ့အတွက်စုံစမ်းမှုတွေကိုစဖို့ဆိုပြီးခွင့်ပြုလိုက်တာလည်းရှိပါတယ်ဆိုတော့နိုင်ငံတကာကဒီလိုဥပဒေကြောင်းရဖိအားတွေတိုးလာနေတဲ့အပေါ်မှာနိုင်ငံတော်များကလည်းအားပေးရတယ်ရှိပါတယ်ဆိုတော့ဒီနိုင်ငံတကာကထင်ရှားတဲ့ဥပဒေရအဖွဲ့အစည်းတွေကဒီလိုမျိုးအရေးယူဖို့ပြင်ဆင်လာတာတွေကဘလောက်ထိဖြစ်နိုင်ချေရှိသလဲနောက်ဆက်တွဲအနေနဲ့ရောဒီနိုင်ငံရေးတန်တမာရေးအကျိုးဆက်ဘာတွေရှိနိုင်လဲဆိုတာကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ဆိုတော့ပြည်နိုင်ဆွေးနွေးဖို့ဥပဒေပညာရှင်တို့ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်တူကတော့လူ့ခွင့်ရေးရှင်တွေဖြစ်တဲ့ဦးသိန်းသံဦးဖြစ်ပါတယ်နောက်တူကတော့အာရှလူ့ခွင့်ရေးကော်မရှင်ကဒီမြန်မာဥပဒေပညာရှင်ဦးမွင်းလင်းဦးကဆိုတော့နှစ်ယောက်စလုံးနဲ့လေလိုင်းပေါ်မှာရောက်နေပါပြီဆိုတော့အရင်ဆုံးအနေနဲ့ကျွန်တော်ပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုရေးဝီးရသုံးသက်ချက်ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာဆိုတော့ဒီနိုင်ငံရေးပြဿနာတွေကိုဖြေရှင်းပေးရတဲ့ဒီကမ္ဘာတရားရုံးလို့တော့ခေါ်ကြတဲ့ ICJ မှာအခုလိုမြန်မာနိုင်ငံကိုတရားစွဲလိုက်တဲ့အတွက်ပေါ့လေဥပဒေကြောင်းရမြန်မာနိုင်ငံအနေနဲ့ဘလို့စိတ်ခေါ်မှုမျိုးတွေကြုံရနိုင်လိမ့်မယ်လို့ရေဝီယာများသုံးသပ်လို့ရမလဲဆရာဦးသိန်းတန်းဦးအရင်ဆွေးနွေးပေးပါလားခင်ဗျဟု
တ်ကဲ့ဟို IPJ က International Court of Justice ပေါ့နော်ဒါကုလသမဂ္ဂရဲ့ Judicial Organ ပေါ့ဒါတခုပြီးတော့ပေါ့အဲဒါကဘာကတည်းကအဖွဲ့ကြီးရဲ့အတရားဒီဘောကုတ်ကူလေခေါ်တရားရင်ဖြစ်နေဒီဘောမှာတင်ခါတာမကောင်းဘူးကြ ICC ရဲ့ဆိုးတယ်ဒီဘောကဒါဒါ state party ဆိုတော့ဘာလို့လဲဆိုတော့ဒီ top what is this ဒီကုလသမဂ္ဂအဖွဲ့ကြီးပေါ်ပေါက်လာပြီးတဲ့နောက်မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတိုင်းကဒီဒီဟိုဘာ ICC ရဲ့ statute မှာပါစာချုပ်မှာပါဝင်တဲ့ပုံဝင်ဖြစ်တော့ရှင်းအောင်မူပို့ရှိတာပေါ့နော်ပို့ရှိပြီးတော့ဒါကြီးတင်လိုက်တဲ့ဟာမှာကကျွန်တော်တို့တိုင်းပြည်ရဲ့ပုံသိက္ခာထိခိုက်တယ်နောက်တစ်ခါကိုကြံနေပေါ့နော်ဟိုနောက်ဆက်ပြကျူးစက်တွေကအများကြီးရှိတယ်အဲ့တော့ဒီကိစ္စကတော့ဖြစ်ရင်ကျွန်တော်တို့ခတ်တယ်လေခတ်ပေါ်ပေါ့ပေါ့နော်ဟိုစဟိုဒီစပေါ်ပေါက်ဆွဲခံတာကဖြစ်ခဲ့တာမဟုတ်ဘူးမရှိဘူးဆိုပြီးတော့ဟိုမျက်စိစုံမိတ်ရင်းနဲ့ပြင်ပြနေတာမျိုးမဟုတ်ဘဲနဲ့စနစ်တကျပေါ့နော်ပေါ်ပေါက်လာတဲ့ချက်တွေနောက်ဆက်ပြကျူးစက်တွေကိုညှော်ပန်းပြီးတော့ဥရီနဲ့အပြီးပဲတိတိကျကျထူကြီးဖြစ်ရှင်သင့်တယ်လို့ကျွန်တော်ထင်တယ်
โอเคကျေးဇူးပါဆိုတော့ဆရာဦးမင်းလွင်ဝဲအမြင်ရောခင်ဗျအခုကျွန်တော်တို့ဒီ ICJ မှာတရားစွဲလိုက်တဲ့ကိစ္စဟာကျွန်တော်တို့ဥပဒေကြောင်းရဘလို့စိန်ခေါ်မှုတွေကြုံရနိုင်တယ်လို့များသုံးသပ်နိုင်မလားခင်ဗျ
ဥပဒေကြောင်းရကတော့နိုင်ငံတကာယဉ်ကျေးမှုတလီထုံးတန်းရပြဋ္ဌာန်းထားတဲ့ဥပဒေကိုလိုက်လာပါမယ်ဆိုပြီးတော့လက်မှတ်ထိုးထားတာဖြစ်တဲ့အတွက်အပြည်ပြည်ဆိုင်ရာဥပဒေရဆက်မှတ်ထားတဲ့စီမံစည်းကမ်းဤလိုက်နာဖို့လိုတော့ပါနော်အဲ့လိုလူတဲ့အခါမှာအစောအပြောသလိုမျိုး ICJ ကနေပြီးတရားစွဲခံရတဲ့ကိစ္စမှာ ICJ ကတော့ကျွန်တော်တို့ဒီနိုင်ငံချင်းချင်းဖြစ်ပွားကြတဲ့ကိစ္စရပ်တွေပေါ်မှာမူတည်ပြီးတော့ရေးယူဆောင်ရွက်ကြတာတော်များပါတယ်အဲ့တော့ဟိုလူပုဂ္ဂိုလ်တူချင်းအနေနဲ့ရေးယူဆောင်ရွက်တာကတော့ဒီ ICC ပေါ့နော် ICT ပေါ့အဲ့ဒီလိုမျိုးဥပဒေတွေကနေပြီးတော့တောင်းရကြတာလေးများတယ်အဲ့တော့ဒီ International Code of Justice မှာတရားစခန်းတွေအတွက်နိုင်ငံအတွက်တော့သိက္ခာကြတာပေါ့ဗျာနောက်ပြီးတော့ဒီအပြည်ပြည်ဆိုင်ရာမှာလည်းအရှိန်ရစရာဖြစ်တယ်နောက်တခါမလူအပ်ပဲနဲ့ကြည့်ရှင်းရမယ်ကိစ္စအတီတော်တော်များများပေါ်လာမယ်ပြားပေးမှုတွေရင်ဆိုင်ရမယ်စတဲ့ဥဒါတွေဖြစ်လာလိမ့်မယ်လို့ပဲကျွန်တော်ကတော့စမ်းမိကြပါတယ
်ဟုတ်ကဲ့ဆိုတော့ဒီတကယ်လို့များ ICJ ကရှုံးနိုင်ပေါ့လေတခုခုဆုံးဖြတ်ခဲ့မယ်ဆိုရောနောက်ဆက်တွဲအနေနဲ့ဘာတွေဖြစ်လာနိုင်လဲ
အဲ့ဒီလိုမျိုးရှုံးနိုင်ရေလို့တော့ပေါ်တဲ့အထိ ICJ ကဆုံးဖြတ်ပြီးမှမဟုတ်ဘူးဗျာ ICJ ကတော့အပြည်ပြည်ဆိုင်ရာနိုင်ငံသဘောတူညီမှုတွေရအောင်မီနိုင်ပြီမယ်ဆောင်ရွက်ပြီမယ်တိုင်းနာဖို့ရှိတဲ့နိုင်ငံကမိမိရဲ့တာဝန်ကိုလိုက်နာဆောင်ရွက်သွားမယ်ဆိုလို့ရှိရင်ဒါတွေကအဆင်ပြေသွားမယ်အင်းမျိုးရှိပါတယ်အတော့ပြောတဲ့မျိုးအနိုင်ရှုံးဆုံးဖြတ်ပြီးကြီးတော့သူ့မှာအပြစ်ပေးနိုင်တဲ့အခွင့်အာဏာလည်းမရှိပါဘူးအဲ့တော့အဲ့ဒီလိုမျိုးတော့ဖြစ်လာလိမ့်မယ်လို့ကျွန်တော်မြင်ပါဟု
တ်ကဲ့ဆိုတော့ဆရာဦးသိန်းသိန်းဦးမြင်ရောခင်ဗျာအခုတကယ်လို့ဆို ICJ ကစစောလေးကွန်မင်းလင်ပြောသလိုပေါ့လေတစုံတရာအဆုံးဖြတ်ပြီးမယ်နောက်ပြီးတော့ဒါတွေကိုဟိုအထူးရှင်မြန်မာနိုင်ငံဆိုရင်မြန်မာနိုင်ငံအဖွဲ့ဝင်လည်းဖြစ်တော့လိုက်နာမယ်ကိစ္စမျိုးတွေကိုဟိုတတ်မှတ်လိုက်မယ်ဆိုလို့ရင်ဒါတွေကိုဟိုမလိုက်နာခဲ့ဘူးမလိုက်နာနိုင်ဘူးဆိုရင်နောက်ဆက်တွဲအနေနဲ့ဘာတွေဖြစ်လာနိုင်တယ်လို့များဆရာအနေနဲ့သုံးသပ်မိလဲခင်ဗျာဖြစ်ဟိုဒီတ
ော့ကြာအဲ့ဒါ ICJ ကအခုဒီရတဲ့စုချက်ချက်ကကျွန်တော်တို့ဒီလိုသိချင်းကိုသင်တန်းနဲ့သုံးမျိုးရှိတာပေါ့နော်သင်တန်းနဲ့သုံးမျိုးရှိတယ် content chat ဒီလိုသိချင်းပေါ့ဗျာဒါအရင်းပွားတဲ့ဟာရင်းပွားတဲ့ဟာဒီကတော့ incidental digitization ဆိုတာကကျတော့ဒီဖြစ်စီဖြစ်ရဒီပုံကနေဇတိစတဲ့ဒီလိုမှဖြစ်တဲ့ရင်းပွားမှုဖြစ်တဲ့အဲဇတိရချက်ကတော့ဒီ advisory opinion ပေါ့ဒါတော့ similarity ပြီးတာကိုဒီလိုမျိုးကအပေါ်ကြီးတွေကဒီကိုတောင်းတဲ့ဥပဒေကလာတွေပေါ့မှာအထင်မြင်ပြီးပြီးတဲ့ကိစ္စစုချက်ချက်ပြီးတာပေါ့အဲ့ဒီကကျွန်တော်ဒီနေ့ပထမဟာရဲမှာကျွန်တော်ကြုံရတော့နော်ပထမတော့ကြုံနေတယ်ဆိုတော့ဒီပြည်တို့ကျွန်တော်တို့ဒီမှာစိတ်ကြက်ကြက်ချလို့ ICJ ရဲ့ဟာကိုဒီကျွန်တော်တို့ပါတီတစ်ခုကမနိုင်နိုင်ဘူးဆိုရင်သူကဒီကုလသမဂ္ဂ Security Council ရောက်ဒါမျိုး Security Council ရောက်ပြီလေ Security Council ရလည်းပဲဖွင့်ဆိုင်အောင်ချလို့တော့ဒီလိုတော့မရဘူးလေအဲ့တော့ပထမဒီလိုကျင်းကကျွန်တော်တို့ကကွန်ဆက်နဲ့သွားတာအပြင်ဆုံးပြီးတော့မှတစ်ဖက်သဘောတူညီနဲ့သွားတာဆိုတော့တကယ်တကယ်ဥပဒေပြဿနာရနောက်ဆက်တွဲဒီနဲ့မဖြစ်နိုင်ဘူးကျွန်တော်ထင်တာဒါလေးနဲ့တန်းကြီးကအချက်အကျအကျိုးနဲ့ဖြစ်ပြီးတော့ဆက်ဆွဲကြကြီးကဂျန်နက်ဆိုင်ပေါ့နော်တကယ်ဒီလူသားဘယ်မှာဒီလူမျိုးတက်ခဲ့တယ်ဆိုတော့အဲကြီးကဆိုတော့နာဇီကစ်တလာတို့ဘာလို့လဲတရဏဇာတဲ့ရဝန္ဒာတို့ရဝန္ဒာဖြစ်သွားပြီးရင်ကျွန်တော်တို့ဘယ်မှာနောက်ကဒီနိုင်ငံတကာဖွဲ့စည်းတွေကစန့်ချင်နေလာမယ်အဲနောက်တစ်ခါအဲ့လိုပေါ့ရင်းနှီးနှံနှံတွေဥတားကြမယ်ဆိုတော့ဒီဝိုင်းဆိုင်မလူလာအပ်တဲ့ပြဿနာတွေတန်တမာဆိုင်ရာအခြေအကျအကျိုးနဲ့ဖြစ်မှုတွေဟိုကယ်ဖြစ်လာနိုင်တယ်ဥပဒေရောင်းရတော့ဒိန်းလေးကောင်ပြရဲဝင်ပြီးတော့လုပ်လို့ရမယ်နေတာရှိပါဦ
းဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေရောစာရင်းလည်းတော်တော်များရှိနေပါတယ်အဲ့တော့ကျွန်တော်အရင်ဆုံးတော့ကိုတိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုအလှည့်ပေးချင်ပါတယ်အရင်ဆုံးတစ်ယောက်ကတော့ကနေဒါနိုင်ငံကဦးညွန့်လာဖြစ်ပါတယ်ဦးညွန့်လာလည်းဆွေးနွေးချင်တာရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
အကျေတူတင်ပါတယ်အခုလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံတော်ကနေပြီးတော့အစင်းစင်တရားစွဲဆိုမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့စိုးရိမ်ပူပါမိပါတယ်။ဘာကြောင့်လဲဆိုတော့ဒီကိစ္စကနိုင်ငံရဲ့ဂုဏ်သိက္ခာနဲ့နိုင်ငံသားအားလုံးရဲ့ဂုဏ်သိက္ခာကိုတိုက်ကြိုက်လာလို့ဖြစ်ပါတယ်။တကယ်တော့ဒါဘယ်သူမပြုတ်မိမိငူးလို့ဆိုရပါမယ်။အနဲ့ထွင်လို့ရတဲ့ကိစ္စကိုပစိမ့်နဲ့ထွင်ရမယ့်အခြေအနေမျိုးရောက်လာလို့ပါပဲ။တကယ်ဖြစ်ပုံကတော့ချက်တော်အနေနဲ့ငရုတ်သီးအစိမ့်ပေါင်းပြီးလို့နှစ်ဦးစလုံးတွဲပြီးအထောင်ခံရတာဖြစ်ပါတယ်။အဲ့လိုထောက်ခံတော့အခုတော့ဘူးတပ်ဘူးလောင်ဖြစ်နေရတာပေါ့ဗျာ။နိုင်ငံတကာရဲ့အမြင်သဘောထားတွေကလည်းဥပဒေပိုင်းဆိုင်ရာအရေးယူဆောင်ရွက်မှုတွေမှာပြဿနာတာဝန်ရှိရဲ့အားနည်းချက်ခြုံရင်းချက်ပြက်ကွက်မှုအာဏာနဲ့အင်အားကိုအလွန်ကျွံသုံးစွဲမှုတွေကစပြီးတော့ပြဿနာကြီးထွားလာတာဖြစ်ပါတယ်။အထူးသဖြင့်ဒီ Universal Declaration ကိုလည်းအပြည်ပြည်ဆိုင်ရာလူ့ခွင့်ကြီးညာစာရမ်းပါအချက်နဲ့တော်တော်များများကိုချိုးဖောက်နေပါတယ်။ချိုးဖောက်လဲချိုးဖောက်ခဲ့ပါတယ်။အဲ့ဒီကြီးညာစာရမ်းပါအချက်တွေကတော့ဥပမာအပိုက်၁အပိုက်၂၃၅၉၁၃၅၁၈၂၀၂၁ဒါရီကြီးကြီးအချင်းသိလာနိုင်ပါတယ်။ပြည်သူများအားလည်းသိရှိဖို့လိုပါတယ်။မိုးရိုးပြေတာကိုထလန်းနဲ့ကာလို့မရနိုင်ပါဘူး။ဒါကြောင့်သက်ဆိုင်ရာတာဝန်ရှိသူများအနေနဲ့ရင်းချက်ဖို့လိုပါတယ်။
โอเคอูลาญ่อซุนนี่ยาเจซุบาสรุปที่อูลาญ่อซุนนี่ด้วยแท้ๆอ่ะเฉ็ดๆกูจนเราที่เป็นในซุนนี่แม้ปกโกริซุนนี่สิยังมาเลยสรุปอูลาญ่อถอกแยกตัวไอ้เฉ็ดๆก็ใส่วนซาจะเข้ามาเลยที่อันเนี่ยทวนมาโหป๊อกเซนป๊อกป๊อกอะไรอะไรเพชรกูยောက်ตัวเราบ่เลยสรุปเราที่ลောက်ฉีนี่ที่โหနိုင်ငံတကာที่ဥပဒေနဲ့ဒီနိုင်ငံတကာဟိုတရားရေးအဖွဲ့အစည်းကြီးอ่ะရေးอยู่มั้ยအဆင့်ที่ยောက်ခဲ့ရတာဘာကြောင့်လ
ီဘင်္ဂါလီစပြီးတော့ပြဿနာဖြစ်တဲ့ဥတိန်သိန်းတို့လက်ထက်ကြရတခါစပြစ်တယ်နောက်တခါအာဒီဆိုတာတက်လာတဲ့အခါကျတော့တခါတက်ဖြစ်တယ်အဲ့လိုနှစ်ကောက်ဖြစ်တဲ့အချိန်မှာဒီဟိုသာပေါ့နော်လက်နဲ့ကင်အင်အားစုတွေကနေပြီးတော့အင်အားလုံးကြုံသုံးဆွဲတဲ့ဆိုပြီးတော့ဆွဆွဲတက်တည်ရှိပါဒါပေမဲ့ကျွန်တော်တို့နိုင်ငံတကာကလေအခုတရားစွဲဆိုတဲ့အခွင့်အရေးဒီမှာကလေယူသားမှုမရှိတာဒီကျွန်တော်တို့တွေ့ရတယ်။ဒါကြောင့်လဲဆိုတော့ဒီလိုမျိုးတိုက်ပွဲတွေစဖြစ်လာအောင်ဘသူတွေကဖန်တီးရလဲဆိုတဲ့အချက်ကိုလုံးဝပုံမထားတဲ့အချက်ကတော်တော်စိတ်ဝင်စားမှုကောင်းတယ်။နောက်ဒီအာစာစံဖက်တီဝင်ပြီးတဲ့အတွက်ရဲကင်းစခန်း30ကျော်ကြရဲဒူရီတော်တော်များများပြေတယ်။ကျင်းသူရောက်ပြီးအဆက်ရခက်ခံရနေဆိုတဲ့ကိစ္စရဲ့ဒီကမပေါ်လာဘူးအခုဆွဲထားတဲ့ဥက္ကဋ္ဌမှာလူရအာမမောင်းနေခါလေသူတို့ရွာပနေတာစီတယ်ဆိုတဲ့ဥက္ကဋ္ဌပဲပါတာဖြစ်တယ်အတိုးတော်လေးပေါ့ဗျာထားပါတော့အဲ့တော့ဒီလက်နဲ့ကြိုင်အင်အားစုဖွဲ့လာနေပြီးတော့တမတော်ကနေပြီးတော့အင်အားကြုံသုံးသွဲလို့လူတွေပြေကြတယ်တမတော်ကလေအေးအေးဥပ္ပိပြေးတယ်ဆိုတယ်လို့ပြောတယ်ဒီလေကြီးညာတယ်တို့တော်လည်းပဲအဲ့ဒီလိုအေးအေးယူပြင်ပြတာကဝင်လင်းမြင်တာမှုမရှိဘူးနိုင်ငံတကာကိုရှင်းရှင်းလင်းလင်းပြရအောင်ခြားပြတာကြီးမတွေ့ရဘူးဒါကြောင့်အခုလိုမျိုးဖြစ်လာတယ်လို့ကျွန်တော်ယူဆတယ်နောက်ပြီးတော့တခါဒီလုပ်ငန်းနေမှာတကယ်တမ်းပါဝင်ပတ်သက်နေတဲ့ဟိုထိပ်ပိုင်းကောင်းဆောင်ကြီးတွေကိုလည်းအေးအေးယူပြေးလိုက်တယ်ဆိုတာကတာဝန်ကနေအနာပြေးလိုက်တယ်နေပြောင်းလိုက်တယ်ပြီးတော့တခါတမတော်ရဲ့အရင်အင်အားတွေမှာပြန်ထည့်ထားတယ်ဆိုတော့ကလူတွေရဲ့အမြင်မှာဒါလူတွေတော့တတ်ခံရတာတော့မှသူတို့ကဘာမှမဖြစ်ပဲအရင်အင်အားတွေမှာတော့ခုချိန်ကြီးဆက်လက်ရှိပြီးတော့လက်ကစားနေတုန်းတာဝန်ထမ်းဆောင်နေတုန်းပါလားဆိုတော့အမြင်ကြီးကအခုလိုတဖြည်းဖြည်းနဲ့တဝင်းဝင်းနဲ့လောင်လာတဲ့ကိစ္စဒီဖြစ်တယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးသိန်းသန်းဦးရောခင်ဗျာအခုကိုမင်းလင်ဦးကတော့ပြောသွားတာကျွန်တော်ဒီဖြစ်ပျက်ထိရောက်လာခဲ့တာကတော့ဟိုဖြစ်သွားတဲ့ကိစ္စတွေမှာဒီဖွင့်လင်းမြင်သာမှုတွေတာဝန်ယူမှုတာဝန်ခံမှုတွေအားနည်းရာကနေအခုခြေထိဆက်ရတယ်ဆိုတော့သဘောကိုပြောပါတယ်ဆရာဦးသိန်းသန်းဦးအမြင်ရောခင်ဗျာ
ဟုတ်ဒီဟာနဲ့ဖြစ်တဲ့တပည့်ဒါတော့ကိုအဓိကကြားတယ်ဒီလိုနဲ့ကဒီလိုပေါ့ဗျာဟိုစွဆွဲတန်းနေတញ្ញញံဖြစ်လာတဲ့အခါကျတော့စွဆွဲတန်းကလည်းကျွန်တော်တို့တိုင်းပြည်မှာ1948လွတ်လပ်ရေးပြည်တွင်းစစ်ဖြစ်ကြတဲ့ကဒီ150ကျော်လောက်စွဆွဲတဲ့ပြည်ကြားတာခုမှကြားရမှာ။ဒါရခိုင်ကိစ္စမှာလာတဲ့ UIC ကဒီရခိုင်ကိစ္စမှာသူဒီသူအမျိုးသားတွေနဲ့ပတ်သက်လို့ပြောလာလို့ပေါ့ဗျာ။ဆိုချမ်းပြည်နယ်မှာလည်းကျွန်တော်တို့ကြားလာပဲ။ကချင်ပြည်နယ်မှာလည်းကြားလာပဲ။ဒါမျိုးကြီးကြားခဲ့တာပမာဒီမှာကျိုးနေပါပြီ။ဒါကြောင့်ပြဿနာကဒီစစ်တမ်းရောက်လာတဲ့အချိန်မှာခုကတည်းကဖက်ဆိုင်နေမြင်လာတယ်နော်ဖက်ဆိုင်နေမြင်လာတဲ့အခါကျတော့အင်းသာဘူးပူပေါင်းကြည့်ရမယ်စာဒီနဲ့လက်ရှိပုံစံတွေနဲ့ဒီမှာခံဘူးအဲ့ဘောဝန်နေပြီးသွားတယ်ဒီအကျိုးဆက်ကိုပြည့်တဲ့ဒီနေ့ပြောတာဒီလိုလက်မခံခြင်းရဲ့အကျိုးဆက်ကိုဝန်လာတယ်ကျွန်တော်စဉ်းစားလို့မရဘူးပူကအကျိုးဆုံးတစ်ခါယူတာကျွန်တော်ကအကုန်ခုဒုပ္ပိယင်းတာမဟုတ်ဘူးဒါလက်ကြီးနဲ့တောင်ရွေတာလားမသိဘူးတက်ကြတစ်ချောင်းမှမီးလို့ရှုပ်ခဲ့ဘူးဘာမှမကြည့်လို့အဲ့လိုမကြည့်လို့ဘာကြောက်ဖြာကြည့်လေဗျာတိုက်ကြည့်တဲ့ဝင်အစ်စ်ခံလိုက်ပေါ့အဲ့လိုအစ်စ်မခံဘူးဆိုတဲ့အခါကျတော့တစ်ခါကပြောကြရတယ်တိုက်ရှိတာအဲ့လိုအစ်စ်မခံဘူးကိုယ့်ဘာကိုပေါ်ကိုဟီယန်နံကောမချင်ပေါ်တယ်အဆုံတိုင်းကောမချင်နေကိုယ်တော်ရတယ်ပေါ်ကြရတယ်ဒါကိုတိုင်းကြည့်တယ်မှာကိုသားဖြစ်တဲ့ကိစ္စအဖေးအဆုံမ်းစစ်ကြမျိုးပေါ့ဗျာအဲ့လိုအချိန်ကနိုင်ငံကပဲကြည့်နေတာအဲ့တကယ်ကတော့အဲ့ဒီလိုပေါ့အဖြစ်ပြင်နေပတ်သက်လို့ဝင်ရောက်သိခံကြရမှာပေါ့။ဟုတ်ကဲ့ဘုရားဒီတခြားလူကြီးကဘုရားမှာကျွန်တော်အကြည့်ပြီးပါ။မလို့ဘူးလေဒီလောက်ကအဲ့ဒါလို့ပြောလို့ရှိရင်
ဟုတ်ကဲ့ဆရာဦးတင်းတောင်းဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်တို့တရားရဲ့ပါဝင်ဆွေးနွေးမှုစက်သွဲထားတဲ့ပုဂ္ဂိုလ်လက်ရှိပါတယ်အခုဖေ့စ်ဘွတ်ကနေတရားကျွန်တော်တို့မှတ်ချက်ပေးနေတာတချို့လို့လည်းဖော်ပြကြပါတယ်တယောက်ကတော့ဦးတူးဆိုတဲ့အကောင့်မှာသူကတော့စစ်တပ်ရဲ့လေယောက်ကအတော်ဆိုးပါတယ်တရားဆွဲတာကောင်းပါတယ်ငါတို့စုံစမ်းစစ်ဆေးနေပါတယ်ဆိုတဲ့စကားကလည်းဘလို့မှယုံစ
ကျွန်တော်တို့ကလည်းကွာပေါ့သူကဲ့ကောပြီးတော့သုံးလမ်းနဲ့စစ်စိမ့်နဲ့ဆိုပြီးတော့ဒါမှလည်းပမာဏမှာအပေါင်းနဲ့မဟုတ်ခဲ့ပါဘူး။ဒါမှလည်းမဖြစ်ပါဘူး။အဲ့ဒါကြောင့်နိုင်ငံတကာတရားစွဲရဆိုတော့ဟိုသူတို့ကလည်းမကောင်းလို့ပေါ့။တော့ဒီတစ်ခါရေဖြတ်ပြီးတယ်၊ရခိုင်ကိုယ့်ရေကိုမိချုပ်ပြီးတော့ဖြတ်ပြီးတော့ပြောတယ်။အဲ့ဒါဟိုမှာအဲ့ဒီဒုက္ခတွေမိချုပ်ရဖို့ကအမှ
ာလို့ရေးပြီးကြတော့တိုင်ဟာရေးရမှာလားမတိုင်လည်းသိစီဒီလိုကဟိမူရဖြစ်တယ်ဘာလို့ကိုယ်တိုင်ရောက်တော်ပြီးတော့ကိုယ့်အိမ်ကိုမရှိပြီးတော့နိုင်ငံကဖလာတော့ဟလာဟိုတိုင်ကတော့ကျင်းတဲ့30ကိုတိုက်ခိုက်တယ်ဆိုတာရေးရကြီးကသူတင်လဲပြည့်ရဆိုသူထောက်ထားဘယ်မှာပြရရတော့ထောက်ထားလည်းမရှိဘူးဟုတ်ကဲ့ကိုသူရခိုင်ရက်ကအေရရလုံးနေတယ်ဒီပါဆရမတော့ရခိုင်နဲ့ဟိုဘာသာလေးနဲ့တိုက်ပြီးတယ်အခုဒါရခိုင်ဘာလေးလေးပြတော့ဟိုရခိုင်ကအချိန်လုံးနေတယ်ဟုတ်ကဲ့ကိုနိုင်ငံတော်ကတကယ်တော့ဒီလိုမှရှိကြတာတွေဟာဟိုတောင်းရတဲ့အောင်ဟိုဘယ်လိုပြောမလဲဆိုတော့နားလည်းပြရတော့မယ်စစ်တပ်ကပြန်ရမလားအနေရီကပြန်ရမလားအရသားတွေကပြန်ရမလား
ဟုတ်ကဲ့ပါလေဟုတ်ကဲ့ကိုတမ်းမောင်ဆွေးနွေးရကျေးဇူးပါနောက်ထပ်ကျွန်တော်တို့ဒီစာရီနဲ့ပေးဖို့ဆွေးနွေးထားရတယ်ကိုလည်းဖော်ပြချင်ပါတယ်တူကတော့ဒီဦးစိန်မောင်မှာမဲတီလာမျိုးပါနန်းလောင်ဖတ်ပြပေးပါဦးခင်ဗ
ျမြန်မာနိုင်ငံကို ICC ခုံရုံးတင်ပြီးတော့တရားစွဲဖို့လုပ်ခဲ့ကြတယ်မအောင်မြင်ခဲ့ဘူးအခု ICJ တရားရုံးတင်ပြီးတော့တရားစွဲရတာကိုပြောင်းလုပ်ကြတယ် ICC တင်ဖို့လဲ OIC ကတွန်းအားပေးခဲ့တယ်အခု ICJ တင်တာကလည်း OIC ကပဲကြိုးပမ်းနေOIC အဖွဲ့ဝင်ကမ္ဘာကတရုတ်လိုလိုပြီးတော့ဆွဲချက်တင်နေ OIC ဩဇာမကင်းတဲ့ကုလသမဂ္ဂအဖွဲ့ဝင်တွေနဲ့ဥရောပနိုင်ငံတွေကလက်ခံနေကြတယ်မြန်မာနိုင်ငံကလူ့အခွင့်အရေးချိုးဖောက်တယ်လူမျိုးရုံးတပ်ဖြတ်မှုတွေလုပ်တယ်လို့ဆွဆွဲကြတယ်အမေရိကန်ရုရှားတရုတ်တို့နဲ့တခြားနိုင်ငံတချို့ကလူမျိုးရုံးတပ်ဖြတ်မှုဆိုတာကိုတဘောမတူကြပါဘူးအခုကမ္ဘာကမြန်မာနိုင်ငံအစိုးရကို ICJ ကတတ်မှတ်ထားတဲ့လူမျိုးရုံးတပ်ဖြတ်မှုပပျောက်ရေးစည်းကမ်းကိုချိုးဖောက်တယ်ဆိုပြီးတော့ ICJ မှာအမှုတင်တရားစွဲတယ်ICJ မှာလက်မှတ်ထိုးထားတဲ့မြန်မာနိုင်ငံအစိုးရကတော့အမှုရင်ဆိုင်ရမှာပဲ။ဒါပေမဲ့မြန်မာနိုင်ငံအစိုးရကလူမျိုးရုံးတပ်ဖြတ်မှုမပြုလုပ်ခဲ့ဘူးလို့အစဉ်တစိုက်ငင်းဆိုပေးချခဲ့တယ်။လူမျိုးရုံးတပ်ဖြတ်ဖို့အမိန့်လည်းမပေးခဲ့ဘူး။စနစ်တကျအစီအစဉ်မှုလည်းမပြုခဲ့ဘူးဆိုတာအမြဲပြောပါတယ်။ဒါကြောင့်အခုတရားစွဲမှုဟာကုလသမဂ္ဂဆွဲတာမဟုတ်ဘူး။ OIC ကဆွဲတာဖြစ်လို့လက်ခံနိုင်စရာမရှိပါဘူး။ Now be Yamanang at Zoya Subiro, Walone thing I delu, Name that sweatshirt dinaga, Ubri down ya let with Julum hope that to go, Suswe Biro sweatshirt dinamma mulum yamare. Yamanang at Zoyan in a Ubri down ya in ye tekashi among one dine tembia biro, Shin San Chipa, Pishin Domes, we know, Yamananga, Tekama Jabu, Swesu through with Teka Jame Kesalum yamare, Subiro Yita Barishin.
Okay, who say morality among my. တရားနယ်ပြန်တိုက်ဖို့ပြန်ပြီးရင်ဆိုင်မှုဆိုတော့သူကအဓိကထောက်ပြရင်လည်းနားလည်ပါတယ်နောက်စာစာကတော့ကျွန်တော်တို့ Facebook ကနေပို့ထားတာပါပရိသေမြင့်လွင်ဆိုပြီးသူကရေးထားပါတယ်သူကတော့ဒီအစိုးရအကောင့်ဆိုသူတို့လေဘိုလ်ချုပ်မှုကြီးမဲအောင်လိုင်းတွင်နောက်ဆုံးခွင့်ဟောက်တစ်ခုရွှေကြရေးကိစ္စမှာနိုင်ငံတကာကလက်ခံထားတဲ့ရွှေကြရေးတောင်းဆိုချက်တွေကိုဘိုလ်ချုပ်မှုကြီးမဲအောင်လိုင်းနေနဲ့လုတ်ပြ တဲ့ဒီလိုဖြစ်ဖို့အတွက်ရရတဲ့နည်းဖွဲ့စည်းရေးတစ်ခုကိုခွာကျော်လုပ်ရရရလိမ့်မယ်လို့သုံးသပ်ပါတယ်ဆိုပြီးတော့သူကရေးထားပါတယ်နောက်စာတစ်ချို့ကိုလည်းမှတ်ခွန်ညွှန်ဖော်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့တယောက်ကစလိုင်းချိုမနာထံမှာစစ်တပ်ကိုလိုသလိုအသုံးချနေတဲ့စစ်အာဏာရှင်တွေနဲ့လူမျိုးကြီးဝါဒီတွေဟာတိုင်းရင်းသားချင်းချင်းဖြစ်တဲ့ကချင်း၊ကယား၊ကရင်ချင်းစတဲ့တိုင်းရင်းသားတွေကိုတောင်းလူခွေရေးချိုးဖောက်ဖိနှိပ်တပ်ဖြတ်နေတာတိုင်းရင်းသားမဟုတ်တဲ့ရိုဟင်ဂျာတွေကိုလူမျိုးတွန်းတပ်ဖြတ်တယ်ဆိုတာမြေကြီးလက်ခံမလွဲပါဘူး။ကျင်းစီပေါ့သူတို့လောက်ကြမှာပါ။မကျွလွန်ပါဘူးလို့သူတို့ဘလို့ပဲငင်းဆန်နေပါစေ။ယုံစရာမရှိပါဘူး။ကျူးလွန်သူတွေနဲ့သူတို့ရဲ့ခေါင်းဆောင်တွေကို ICC မှာအမြန်ဆုံးတရားစွဲပြီးမသေးမချင်းလဲခွင်းကျိုးစွတ်ကျိုးပေးသင့်ပါတယ်တဲ့တခါနောက်တယောက်ကတော့နန်းလောက်ခေါင်းမှာဖင်ပိတ်ညင်းနေုံကလွဲလို့ဘာများတက်နိုင်မှာလဲအစိုးရကတော့ကိုယ့်လက်ဘင်းကိုကျိုးခွင်းစွတ်မိသလိုဖြစ်နေပြီးတနွေငင်းတစင်ပါအောင်လှုပ်သလိုဖြစ်နေပြီးအစိုးရဖွဲ့နိုင်တဲ့အဆင့်ရှိတဲ့တိုင်းရင်းသားပါတီတွေကိုမဲပေးဖို့အချိန်တန်ပြီလို့ရေးပါတယ်နောက်တယောက်ကမော်ဦးပါရှင်မြမပြည်တွင်ရေးအားပြောင်ပြောင်တင်းတင်းဝင်ရောက်ဆွတ်ဖက်မှုလုံးဝကန့်ကွက်ပါတယ်တဲ့။အောင်ကျော်မင်းဟန်တာဝရီကတော့စိတ်ပြက်စရာတွေပါနိုင်ငံတကာမှာဂုံမတက်ဖဲအဆက်ရစရာဖြစ်နေပြီလို့ရေးပါတယ်။ဒီဇင်ဘာထွန်းကတော့မြန်မြန်အရေးယူပေးကြပါလက်ရှိမှာလည်းရခိုင်လူမျိုးတွေစစ်တပ်နဲ့အစိုးရရဲ့နှိပ်စက်တပ်ဖြတ်မှုတွေခံနေရပါတယ်လို့ရေးထားပါတယ်။တခါICJ တရားစွဲတာတမျိုးလုံးသိခါကြပါတယ်အစကတည်းက UN ကိုပူးပေါင်းတင်လျက်ဘူးခံခဲ့လို့ဖြစ်ရတာပါလို့ရေးတဲ့သူကတော့ဒေါက်တာတန်းတင့်မြင့်မှုဖြစ်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်စာတစ်စာကတော့ကိုခမောင်လွင်ဆိုပြီးတော့ရေးထားတာပါမအေးသန္တာကျော်ဖတ်ပြပေးပါအောင်ခင်ဗ
ျကျွန်တော်နာမည်ကခင်မောင်လွင်ပါရခိုင်ပြည်နယ်ကပါဆိုတဲ့တော့ရှင်ရဲ့အစာဖြစ်ပါ යි ICJ မှာမြန်မာနိုင်ငံကိုတရားစွဲလိုက်တာကအမတန်ထူးခြားနေပါ යි ဘာဖြစ်လို့လဲဆိုတော့ ICJ ကတမိုင်းမှာနှစ်နိုင်ငံနဲ့နယ်နိမိတ်ပြဿနာလောက်ပဲဖြေရှင်းတာပါအခုဟာကျွန်တော် site ဆိုတော့ ICJ မှာတမိုင်းဝင်နေအမှုဖြစ်သွားပြီတစ်စစ်တည်းမှာ UN ကမြန်မာနိုင်ငံကို ICC ဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့လည်း ICC ကို UN ကစုံစမ်းစစ်ဆေးခွင့်ပြုလိုက်တယ်ဒါကလည်းတမိုင်းဝင်ကင်တယ်မှုဖြစ်နေပါတယ်ဆိုလိုတာကမဖြစ်နိုင်ဘူးလို့ထင်ထားတဲ့အရာတွေကိုတော့မှသူတို့ကဖြစ်အောင်လုပ်နေတာပါလို့ဒီသောရရှင်ကရေးပါတယ်တဖက်က EU အထူးကုန်တယ်ကွန်ကွန်းနုံခွင့်ရုပ်သိမ်းဖို့လှုပ်တော့မယ်တခြားတစ်ဖက်မှာအမေရိကန်ပူးရဲအဆိုပြုတင်သွင်းနေတဲ့မြန်မာဥပဒေကြမ်းကို UN မှာမကြခင်မှာမဲခွဲဆုံးဖြတ်အတူပြုပေးလိုက်မယ်အမေရိကန်လက်တော်ကလည်း Burma Act ဥပဒေကြမ်းကိုအတူပြုနိုင်တော့မယ်ဆိုတော့ကျွန်တော်တို့ကနိုင်ငံတကာနဲ့လက်တွဲမလားဒါမှမဟုတ်ရင်ငင်းဆက်မလားဆိုတာနောက်ဆုံးအခွင့်အရေးရတာလို့ကျွန်တော်ထင်ပါတယ်အမှန်တော့ကျွန်တော်တို့မှားနေတာလက်မတွဲမှာအချုပ်ချာအာဏာကိုထိပါမှာလက်တွဲပြီဆိုရင်အချုပ်ချာကိုကာဝယ်ပြီးသားလို့အဲ့လိုကျွန်တော်နားလည်ထားတယ်ဒီပုံစံတိုင်းသွားမယ်ဆိုရင်တော့စီးပွားရေးနိုင်ငံတကာဆက်ဆံရေးမှာကျွန်တော်တို့အောက်ကိုကျသွားလိမ့်မယ်နိုင်ငံသားတွေကလည်းကမ္ဘာလည်းမှာမျိုးရိုးနဲ့ချီမျက်နှာငယ်သွားလိမ့်မယ်နိုင်ငံပုံရိပ်ကိုမြင့်တင်မှုနီလန်တစ်ခုပဲရှိတယ်အဲ့ဒါကတော့နိုင်ငံတကာနဲ့လက်တွဲသွားရုံမှလို့ခင်မောင်တွင်ဆိုတဲ့ရခိုင်ပြည်နယ်ကသောတာရှင်ရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါကတော့သောတာရှင်နေရဲ့ပြည်စာပြပါဆိုတော့ကျွန်တော်တို့ဒီအစီအစဉ်လည်းမချခင်ဆုံးသက်တော့မှာဆိုတော့ကျွန်တော်ဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တော့နောက်ဆုံးသုံးသက်ချက်ကိုကြားချင်ပါတယ်ဒါကတော့တခြားမဟုတ်ပါဘူးကနိုင်ငံတကာမှာဥပဒေရေးအရကျွန်တော်တို့အချက်အလက်တွေကြုံလာရတယ်နောက်ဆုံးကသောတာရှင်တွေအေးဆွေးနွေးတဲ့သူတွေအထက်မှာလည်းပါပါတယ်ပြည်ရင်းပြည်ပအစဒီပြည်ရင်းထဲမှာစုံစမ်းစစ်ဆေးနေတဲ့ကိစ္စတွေပြောနေဆွေးနွေးတဲ့ကိစ္စတွေကိုတန်တဲ့အမြင်တွေလည်းထင်ထင်ရှားရှားတွေ့နေရပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာအခုလက်ရှိကြုံနေရတဲ့ဒီနိုင်ငံတကာမှာဥပဒေရေးအချက်အလက်တွေကိုကြော်လွှားဖို့ဆိုရင်အကောင်းဆုံးဖြစ်ရှင်းနိုင်မဲ့နည်းလမ်းဘာများဖြစ်နိုင်မလဲဆရာဦးတင်းတန်းအရင်ဆွေးနွေးပေးပါလားခင်ဗျာ
ဟုတ်ကဲ့ဗျာအကောင့်တိုးတီးလန်းကတော့ကျွန်တော်တို့ကုလသမဂ္ဂကတော့ပူပေါင်းဆောင်ရွက်ပါပဲကိုတိုင်းပြည်ရဲ့ဘုံဒိတ်ကအတွက်ပူပေါင်းဆောင်ရွက်ပါ
ဥရိယရတဲ့ပြည်ပြည်နဲ့ပပန်းရပပန်းဘူးမှန်ရမှန်နေဘူးခင်ဗျာတို့ရှားပြီးစမ်းနေအကြီးကြီးတဲ့ဒီပုဂ္ဂိုလ်ဥရိနဲ့ဒီသင်ပါရမယ်ဒါဆိုရင်ပြဿနာရှင်းရှင်းလေးပါဒါလိုပဲလို့ရပါဟုတ်ကဲ့ဆိုတော့ဥမင်းလွင်ဝင်အမြင်ရောခင်ဗျာအခုကျွန်တော်လက်ရှိကြုံနေရတဲ့ဟိုနိုင်ငံတကာဥပဒေကြီးကကြက်တဲ့ကိုကျော်လွှမ်းနိုင်မယ်အကောင်းဆုံးနည်းလမ်းတစ်ခုပြောပါစို့ဗာများရှိမယ
ပြန်ကတော့ရာပြားတွေပေါင်းစုံပေးနေတဲ့အခါမှာဒီနိုင်ငံတကာကတောင်းဆိုတဲ့ကိစ္စဒီမှာလိုက်လျောနိုင်တဲ့ကိစ္စတွေလိုက်လျောပေးနိုင်ဖို့ပေါ့နော်ဒါလည်းကျွန်တော်တို့နည်းနည်းတော့ထူးခြားနေကြနော်ဘာဖြစ်လို့လဲဆိုတော့ကပြီးခဲ့တဲ့လတုန်းကကုလသမဂ္ဂအတွင်းမှုချုပ်ကိုယ်တိုင်ကအာဆီယံခေါင်းဆောင်အနေနဲ့တွေ့ဆုံတဲ့စည်းဝေးမှာပြောသွားတယ်ကုလသမဂ္ဂမှာ ဝင်ငွေတွေနေသွားပြီးထောက်ပံ့ငွေတွေမရှိတော့ဘူးအဲ့ဒါကြောင့်ထောက်ပံ့နိုင်မှုအခက်အခဲတွေကြုံလာတယ်ကဘာကြီးမှာလည်းပုံနွေးလာတယ်ချက်တူးတူးထိခိုက်မှုတွေများလာတယ်တော့နောက်ပြီးတော့တခါတဘောကပြန်နေပြီးများလာတယ်အဲ့ဒီအတွက်ရမုံငွေတွေမရှိတော့တဲ့အတွက်ဒီလိုမျိုးလက်ရှိရင်ဆိုင်နေရတဲ့ကိစ္စရပ်တွေမှာဂရီပေးထားရင်ဂရီပေးထားတဲ့အတိုင်းပိုက်ဆံတွေထည့်ဖို့ပေါ့ဗျာပြောကြတယ် အဲ့တော့တစ်ဆက်တည်းမှာပဲဘင်္ဂလားဒေ့ရှ်အစိုးရရင်ဆိုင်နေရတာကလည်းငွေရစီဝါဒနာဒုက္ခကူးမှုပြဿနာတော့နောက်ပြီးတော့တခါနေသက်ပြချော်ပြီးတော့လူနိုင်ငံအတွင်းမှာပဲအင်မှန်ရာဥပဒေတွေကိုဘင်္ဂလားဒေ့ရ်ကကျူးလွန်တဲ့ပြဿနာအစတဲ့ဒုက္ခမျိုးစုံကိုကြုံတွေ့နေရတဲ့အခါကျတော့လက်မခံနိုင်တော့တဲ့အခြေအနေဖြစ်တယ်အဲ့တော့ဥပပေါင်းဆောင်ရွက်ဖို့ကြတော့လေမြန်မာနိုင်ငံကကန့်တတ်ထားတဲ
ဒီနိုင်ငံကြီးတော့နိုင်ငံပြည်နိုင်ဆောင်ရွက်တယ်ဆိုလို့ရှိရင်တော့ဒီကိစ္စကပြည်နိုင်ငံနဲ့ပြီးသွားမယ်လို့ကျွန်တော်တို့ကတော့ထင်ပြီးသွားပါတယ်။ဟုတ်ကဲ့ဒီသမက်တစ်ခုရှိတာဒီနိုင်ငံတကာကအဲ့လိုပေါ့လေပွင့်လင်းမြင်သာမှုတာဝန်ယူမှုတာဝန်ခံမှုတွေမှာအားနည်းတယ်ဆိုတဲ့အမြင်တွေကြတော့ဘယ်လိုဖြစ်ရှင်းလို့ရမလဲ။
ဒါကလည်းဆိုအပ်ပြောသူလိုမျိုးပေါ့ဗျာနော်ဟိုဒီမြန်မာအစိုးရဘက်ကအားနေလဲပါအားနေနေလဲဘင်္ဂလားဒေ့ရှ်အစိုးရဘက်ကအားနေလဲပါအားနေနေလဲဒါတွေကိုနှစ်နိုင်ငံချင်းချင်းလင်းလင်းဆွေးနွေးပြီးတော့အကောင်အထည်ပေါ်ဆောင်ရွက်ရပါတယ်ဗျာအခုကြောင့်မြန်မာအစိုးရပြောတာတမျိုးဟောဘင်္ဂလားဒေ့ရှ်အစိုးရပြောတာတမျိုးဘင်္ဂလားဒေ့ရှ်အစိုးရကတော့ဒီလူ9သိန်းကိုဆက်လက်လဲမကျွေးနိုင်တော့ဘူး
ကိုင်းငွေမရရင်သူအနေနဲ့လက်ရှိသူ့နိုင်ငံသားတွေတော်မှာငတ်ပြနေတာဖြစ်တဲ့အတွက်တော်တော်ဒုက္ခရောက်မှအခြေအနေမျိုးဖြစ်တယ်။ဒါကြောင့်အမြန်ခေါ်စီခြင်းလို့ယခုလိုမျိုးဇက်တိုက်ဖြစ်အားတွေပေါ်လာတယ်လို့ကျွန်တော်ကတော့မြင်နေဗျ။ဟုတ်ကဲ့ပါဝင်ဆွေးနွေးပြီးအူမင်းလွင်ဦးသိန်းတန်းကိုယ်တိုင်ပါဝင်ဆွေးနွေးရသူတွေတောက်တာရှင်တွေအားလုံးထူးကျေးဇူးတင်ပါတယ်ခင်ဗျာ။
ကောင်းလို့စီစဉ်ထုတ်လွှင့်ပေးခဲ့တဲ့ဒါရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါလိမ့်ရှင်။အခုစနေညဘက်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးမယ်ရှင်။ ချမ်းပြည်နယ်မြောက်ပိုင်းလာရှိုးလေးစိတ်ပါဝင်လူနေရက်ွက်တချို့ထဲကိုရော့တိုက်ဒုံခွန်းနှလုံးထက်မနည်းတိကိနဲ့မနည်းဆင်းနိုင်ကျော်လောက်မှာကြောက်ခဲ့တာကြောင့်အရက်သားတအူတိကိုက်တန်းရရသွားပါတယ်။လာရှိုးနမ်တူလက်မဲကပညာရေးကောလိပ်အနောက်ဖက်ပြုံးတောင်မိုကနေပြစ်ကတ်ခဲ့တာလို့ဒေသတာဝန်ရှိသူတယောက်ရဲ့အပြောကိုကိုးကားပြီးတော့ပြည်တွင်သတင်းတွေမှာဖော်ပြပါရတယ်။အဲ့ဒီလိုကြောက်ခဲ့တဲ့ရော့
ဒီနေ့ကတော့လာရှိုလေးစီလေးပါဝင်တာကြောင့်လီယင်ခီစင်တွေကိုလည်းရန်နာထားပါတယ်။ရှာဒူကဖြုတ်ချခံရတဲ့ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကြီးမယ်ရီယိုဗာနိုဗစ်တို့တော့ကြာနာပွဲမှာလာရောက်ထွက်ဆိုနေကြမှာပဲတမနာထရမ့်ကတွစ်တာကနေသူ့ကိုဝေဖန်တိုက်ခိုက်ခဲ့ပါတယ်။ယူကရိန်းရင်းနဲ့ပတ်သက်ပြီးတော့တမနာထရမ့်ကိုအေးအေးယူနိုင်ရေးအောက်လို့တော့ကွန်မြူနီကေးဆောင်စားမင်းမင်းနဲ့အချိန
ရစဲထားပေမဲ့ကာဇာမှာရှိတဲ့ဟာမတ်စစ်တပ်အဖွဲ့ကိုလေကြောင်းကနေတိုက်ခိုက်တိုက်ခဲ့တယ်လို့အစ္စရေးကပြောပါတယ်။ကာဇာကမ်းမြောင်ဒေသကနေအစ္စရေးနဲ့မြစ်ထဲကိုတုံးချင်နေစင်းနဲ့တိုက်ခိုက်ခဲ့ပြီးနောက်အစ္စရေးဘက်ကညရင်ချင်းပဲလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်တယ်လို့အစ္စရေးဘက်ကပြောပါတယ်။ဟာမတ်ဘက်ကပြစ်လိုက်တဲ့တုံးကြီးတွေကတော့သူတို့ရဲ့ဒုံးလက်နဲ့ရန်ကာကွယ်ရေးစနစ်နဲ့ထန်တာနိုင်လိုက်တယ်လို့လည်းအစ္စရေးဘက်ကပြောပါတယ်။
ဆနေနေ့ညဘက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါရှင်အခုညအစီအစဉ်ထုတ်လို့ရေမူကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဒက်စတာဝန်ဒီရော့ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့ညကိုနိုင်ရဲ့အနေနဲ့
This program has come to you from the Voice of America, Washington.